Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ် March 10ရက်နေ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်။ကျမကခင်ဗျက်သက်ပါဒီမနေ့ခင်တဲ့တင်တွေကိုကိုဇော်မိုးကျော်နဲ့တူပြောပြပေးမှာပါရုရှားတပ်တွေဟာယူကရိန်းနိုင်ငံတက်လွှားကိုချက်တပြေးနေမှာမစ္စိုင်းတုံးတွေနဲ့ဒရဇက်ပစ်ခတ်ခဲ့ပါတယ်အစ္စရေးကိုရောက်နေတဲ့အမေရိကန်ကာကွယ်ဝင်ကြီးကအီရန်ပြဿနာအတွက်အထူးစိုးရိမ်နေလို့ပြောပါတယ် Freedom House အဖွဲ့ကြီးကဒီနှစ်အတွက်ထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုလွတ်လပ်ခွင့်မရှိတဲ့နိုင်ငံဆင်းမှာထည့်သွင်းထားပါတယ်ဒီလိုထူးခြားတဲ့တင်တွေကြားမှာပါကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့တင်တွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်မှာပ
ါဒီတော့ကဒီကအားလုံးတော့ရှိရလို့ရှိတာမတက်ကြည့်တာမနေ့ကမနေ့ကထူတာလုံးဝမဟုတ်ဘူး၆ဘက်ထူတာပါဒါကကိုထူတာကျွန်တော်ဒီ
ပေါင်းမြို့နယ်နဲ့ရင်းမာပင်မြို့နယ်ထဲမှာလက်နက်ကြီးအပါအဝင်ပစ်ခတ်မှုတွေကြောင့်အရသာတွေထိခိုက်သေဆုံးတာတွေရှိနေပါတယ်ကချင်အခြေဆိုင်နိုင်ငံရေးပါတီတချို့ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ကြပါတယ်ကဘာတလွတ်လွတ်လပ်ခွင့်နဲ့စစ်ခွင့်နဲ့ဇက်တိုက်ချဆုံးခဲ့တယ်လို့ Freedom House အဖွဲ့ကြီးကပြောဆိုထားပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းဆောင်ပါတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလွန်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာပါခင်ဗျာ
ရုရှားတပ်တွေဟာယူကရိန်းနိုင်ငံတလွှားကိုချက်တပြေးနေမှာမစ္စိုင်းဒုံးကျည်တွေနဲ့ဒရဇက်ပစ်ခတ်တဲ့အတွက်တိစုံသူက6ဦးတည်းမနေရှိခဲ့တယ်လို့တိမ့်နဲ့ချီတဲ့ဒေသခံတွေဟာလည်းမိပြက်ပြီးအပူတက်မရပဲအေးလွန်ခဲ့တဲ့ဒဏ်ကိုခံနေရပါတယ်။ဒါဟာသတင်းသုံးပတ်အတွင်းမှာအကြီးမားဆုံးတိုက်ခိုက်မှုဖြစ်တယ်လို့နောက်ရုရှားဘက်ကပစ်ခတ်တဲ့မစ္စိုင်းဒုံးကျည်80တလုံးနဲ့က34လုံးကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းတပ်တွေကပြောပါတယ်။ဒီပစ်ချခဲ့တဲ့အထက်မှာအီရန်လုဒရုန်းက၄စင်းပါနေတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းရှင်းစစ်မျက်နှာနဲ့ဝေးတဲ့ဒေတာတွေယူကရိန်းအနောက်ပိုင်းအပါဝင်ယူကရိန်းဒေတာတလွားလေကြောင်းအချက်ပေးဩဝါဒံတွေနဲ့တညာလုံးညံနေကြတာဖြစ်ပါတယ်။ Lviv ဒေတာမှာတော့လူနေရပ်ကွက်မှာမစ္စိုင်းဒုံးကျည်ထိမှန်တဲ့အတွက်9ဦးသေဆုံးရတယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ Dnipro Petrovsk ဒေတာမှာလည်းရုရှားတွေရဲ့တိုက်ခိုက်မှုကြောင့်2ဦးသေဆုံးပြီး2ဦးဒဏ်ရာရပါတယ်။ယူကရိန်းသမ္မတ Volodymyr Zelensky ကတော့ဝင်ရောက်ကျူးကျော်တိုက်ခိုက်သူတွေဟာအရသားတွေကိုပေါ့ကြောက်အောင်လုပ်နိုင်တာဖြစ်ပြီးသူတို့အနေနဲ့ကျူးလွန်မှုဒိုင်းအတွက်တာဝန်ခံရမယ်လို့ပြောပါတယ်။ရုရှားကာကွယ်ဝင်ကြီးဌာနကတော့ဒါရုရှားနောက်ပိုင်းက Brian Stata ကတိုက်ခိုက်ခံရတာကိုလက်တုံ့ပြန်တာလို့ပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ယူကရိန်းအနောက်မြောက်ပိုင်းဇာတိုမာယာဒေသကအင်နာစုတသိန်းခွဲလောက်အတွက်မီးပြတ်နေပြီးတော့တောင်ပိုင်း Odessa မြို့မှာလည်းမီးလိုင်းတွေပြတ်တောက်နေတာဖြစ်ပါတယ်။
ယူကရိန်းကျူးကျော်စစ်အတွက်တုံ့ပြန်တန်ခတ်တဲ့အနေနဲ့ရုရှားဆန်းအင်ကုမ္ပဏီတစ်ခုကပိုင်ဆိုင်တဲ့ဒေါ်လာ25သန်းတန် Boring 737လေယာဉ်ကိုသိမ်းဆည်းဖို့နယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုကခွင့်ပြုလိုက်ပါတယ်ဒီလေယာဉ်ကိုအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုစာရင်းမှာပါဝင်တဲ့ရုရှားတထေကြီး Igor Ivanovich Sechin ရဲ့ရေနံကုမ္ပဏီကပိုင်ဆိုင်ပြီးသူ့ရဲ့ရုံးချုပ်ကမော်စကိုမှာရှိပါတယ်ခွင့်ပြုချက်မရှိဘဲရုရှားနိုင်ငံကိုအမေရိကန်လုပ်လေယာဉ်ဝင်ရောက်တာကိုတားမြစ်ထားတဲ့အရေးယူပိတ်ဆို့မှုကို PJSC ကုမ္ပဏီကထုတ်ပေါက်ခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကဗိုလ်ထုနေမှာပြောဆိုပါတယ်အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုပေါ်ပေါက်ထင်ထင်ပဲရှောင်တိန်ကျူးလွန်နေတဲ့ရုရှားကုမ္ပဏီတွေနဲ့သူတို့ရဲ့တထေးတွေဟာထိုက်တန်တဲ့ပြန်လည်ပိတ်ဆက်မှုတွေလုပ်ရမယ်လို့အခုလိုဆုံးဖြတ်ချက်ကပြသလိုက်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။2022ခုနှစ် February လရုရှားဘော်ပိတ်ဆို့ရွေးမှုတွေစတင်အသက်ဝင်ကြင်ကစပြီးအဲ့ဒီ Boring လေယာဉ်ဟာ9ကြိမ်ထက်မနည်းရုရှားနိုင်ငံကိုအဝင်အထွက်ပြုလုပ်ခဲ့တယ်လို့ပြောဆိုပါတယ်။ဒီလေယာဉ်ဟာအမေရိကန်နယ်နိမိတ်ထဲမှာနောက်ဆုံးရှိခဲ့တာကတော့2014ခုနှစ်ကဖြစ်မတ်လကဖြစ်ပါတယ်။အခုလောလောဆယ်မှာလေယာဉ်ဟာရုရှားခရီးစဉ်သွားနေတယ်လို့ယူဆရကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီလိုလေရင်ကိုထိမ့်သိမ့်ဖို့ဝန်ထမ်းထုတ်ခံရတာနဲ့ပတ်သက်ပြီးရုရှားကုမ္ပဏီဘက်ကတော့ထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး
။အစ္စရေးကိုတွားရောက်ခဲ့တဲ့ American ကာကွယ်ဝင်ကြီး Lloyd Austin ဟာကျစပရင်းနေမှာအစ္စရေးကာကွယ်ဝင်ကြီး Off Glenn နဲ့တူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ဒီဒေတာရင်းပြဿနာတွေနဲ့တူအီရန်ရဲ့ပြဿနာကိုအထူးစိုးရိမ်စိတ်ပူတယ်လို့သူကပြောပါတယ်။
Iran remains the primary driver of instability in the region.
Iran ha de ta rin tin yin mu ma shi aw adika lou ni se phit pyo Iran ye chan phet wada thauk khan pan bo mu rin ne tu an ye ji de lou ya twe nuclear cyber chain chaw mu drone tai thai mu ne let ne pyan phwa aw lou saung ne mu re twet chano ro athu so yin se be lo won ji austin ga pyo daw da ba ဒါပြင်အစ္စရေးတွေတင်ပိုက်ထားတဲ့နောက်ဖက်ကန်ဒေတာရင်တင်းမာမှုတွေကြီးထွားလာနေတာကိုစိတ်ပူကြောင်းနဲ့ဒါဟာအီရန်ကိုဒဏ်ပြန်မှုတွေကြိုးစားနေတဲ့မဟာမိတ်တွေကိုအာယုံမဆိုင်နိုင်ပဲဖြစ်လာစေနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။ဒေတာရင်ခီးစင်လိုက်တဲ့အမေရိကန်ကာဝေးဝန်ကြီးရဲ့လင်းယံဘင်ဂူလီယန်လေစိတ်ကိုရောက်လာချိန်မှာပဲအစ္စရေးမှာဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူရဲ့တရားရေးဆိုင်ရာအပြောင်းလဲလုပ်မဲ့ကိစ္စအတွက်လမ်းပေါ်ထွက်ပြီးဆန္ဒပြမှုတွေတိုးလာတာကြောင့်မူလအစီအစဉ်တွေကိုအ мян ပြောင်းပြစ်ခဲ့ရတာဖြစ်ပါတယ်။မူလကဗိုလ်တပုနေမှာလာရောက်ပြီးတဲလ်အဗစ်မှာညှိအိဖို့လည်းဖြစ်ပါတယ်။အမေရိကန်ကာဝေးဌာနအရာရှိသူကတော့ဝန်ကြီးအော်ဆင်ကနောက်ဖက်ကန်အရေးကိုရောအီရန်အရေးကိုပါတည်တည်ချာချာပြောဆိုဆောင်ရွက်နိုင်မယ်လို့ပြောပါတယ်
။အာဖဂန်နစ္စတန်မှာဂျာတာပရိနစ်ကပြည်내အုပ်ချုပ်ရေးမှူးရုံးဘုံခွဲခံရပြီးပြည်내အုပ်ချုပ်ရေးမှူးနဲ့အခြားလူနှစ်ဦးသေဆုံးခဲ့တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။အာဖဂန်မြောက်ပိုင်းကဘော့ခ်ပြည်နယ်မြို့တော်မဇာအိုင်ရှဖီမှာနာနဲ့အစောပိုင်းတိုက်ခတ်မှုကြောင့်အနည်းဆုံးလူ9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသစေယုံတာဝန်ရှိသူတွေကပြောဆိုပါတယ်။ဘုံနေချိတ်ထားတဲ့အင်ဂျီဝစ်ထားတဲ့အမျိုးသားတဦးဟာပြည်နယ်အုပ်ချုပ်ရေးမှူးမိုဟာမက်ဒါဝုတ်မူဇာမယ်ရှိတဲ့ရုံးခန်းဒုတိယထပ်မှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့ပြည်နယ်ရဲတာဝန်ရှိသူတွေကပြောဆိုပါတယ်။မူဇာမယ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်အဖွဲ့ကပြန်လည်သိမ်းပိုက်ခဲ့တဲ့2021ခုနှစ်နောက်ပိုင်းဒုတိယမြောက်အသက်ခံရတဲ့တာလီဘန်ခေါင်းဆောင်ဘိုင်ဒဲကသူဖြစ်ပါတယ်။တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကတော့အစ္စလာမရဲ့ရန်သူတွေလက်ချက်နဲ့ကြာဆုံးတဲ့အာဇာနည်ဆိုပြီးဘုံခွဲမှုနဲ့ပတ်သက်လို့သူ့ရဲ့လူမှု Twitter စာမျက်နှာမှာအတည်ပြုထားပါတယ်။ဒီအသေးခံဘုံခွဲမှုဟာဘယ်သူရဲ့လက်ချက်ဖြစ်တဲ့ဆိုတာကိုအဖွဲ့အစည်းတစ်ခုခုကထုတ်ပေါ်ကြေညာတာမျိုးမရှိသေးပါဘူးခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံဟာကမ္ဘာတစ်လွှားလွတ်လပ်မှုတတ်မှတ်ချက်အမှတ်100မှာ6အမှတ်ပဲရှိတဲ့လွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တယ်လို့ American Chiefs Freedom House လူ့ခွင့်အဖွဲ့ကြီးရဲ့2023အတွက်ထုတ်ပြန်တဲ့ကမ္ဘာတစ်လွှားလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။မနေ့ကတော့မြန်မာနိုင်ငံဟာပေးထားတဲ့အမှတ်100မှာ12အမှတ်ပဲရတာပါ။ဒီမိုကရေစီအသွင်ကူးပြောင်းခါစမြန်မာနိုင်ငံမှာ2021 February ကစစ်တပ်ကအာဏာသိမ်းခဲ့ပြီးအတိုက်ခံတွေကိုဖမ်းဆီးခဲ့တဲ့အပြင်သတင်းသမားတွေတက်ကြလှုပ်ရှားသူတွေပါဝင်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်တာဖမ်းဆီးတာတွေအခုချိန်ထိဆက်လုဆောင်နေကြတယ်လို့အစိုးရကစာကပြောပါတယ်။အင်တာနက်လွတ်လပ်ခွင့်ကိုကျင့်လဲအမှတ်112မှတ်သားရှိပြီးတော့လွတ်လပ်ခွင့်မရှိတဲ့ဆင်မှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာမနစ်ကလည်းအမှတ်18မှတ်နဲ့လွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တာခံထားရတာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတော့စစ်တပ်ကိုဆန့်ကျင်တဲ့စီဒီအမ်ဝန်ထမ်းတွေနိုင်ငံရေးအတိုက်ခံတွေအပြင်လက်နက်ကိုင်တွန်းလှန်နေသူအများအပြားပေါ်ထွက်လာခဲ့တာဖြစ်ပြီးတော့စစ်တပ်ကလည်းအင်တာနက်ပိတ်ပင်ကန့်သတ်မှုတွေကို2021အစောပိုင်းကတည်းကတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တယ်လို့အတိုက်ခံတွေများတဲ့ data တွေမှာအခုချိန်ထိတိကျကန့်သတ်မှုတွေကိုပြင်းပြင်းထန်ထန်ဆက်လုပ်နေစေဖြစ်ပါတယ်။ပြည်ရင်းကအင်တာနက်သုံးဆက်သူအများအပြားဟာအစိုးရခွင့်ပြုတဲ့ website 1200လောက်ကိုပဲကြည့်ဝင်ရနေတာပါ။စစ်တပ်ကမိုဘိုင်းဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုတိုက်ရိုက်ထိန်းချုပ်မှုတွေစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လုံးလွတ်လပ်ခွင့်ရဲ့ဇက်တိုက်ကြာဆင်းနေတာ18နှစ်ရှိပြီဖြစ်ပြီးတော့အစိုးရဇက်ဆုံးကသတင်းလွတ်လပ်ခွင့်ဖြစ်ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်။သတင်းသမားတွေလုံလောက်တဲ့ကာကွယ်မှုမရတာအချင်းချောက်ခံရတာအကြမ်းဖက်ခံရတာတွေကြောင့်နိုင်ငံပေါင်း159နိုင်ငံမှာသတင်းလွတ်လပ်ခွင့်တွေထိခိုက်နေတာဖြစ်ပြီးမြန်မာနိုင်ငံမှာတော့စစ်ကောင်စီနဲ့အာဏာသိမ်းတာကိုဝေဖန်လို့အသက်ခံရသူတွေပါရှိနေတယ်လို့အစိုးရခန်းစာပူးတွဲရေးသားသူကပြောကြားခဲ့ပါတယ
်။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ဟာအိန္ဒိယနိုင်ငံကိုအလဲအပတ်ရောက်ရှိနေပြီးဒီခီးစဉ်အတွင်းမှာပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးအကျိုးစီးပွားနေရာစလုံးကနေပုံမနီးကတ်တဲ့ဆက်ဆံရေးနှစ်နိုင်ငံကြားဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုနေပါတယ်။ ဩစတြေးလျနဲ့အိန္ဒိယဆက်ဆံရေးအသိမကြောင်နှစ်အနည်းငယ်အတွင်းကအထိနီးနီးကပ်ကပ်မရှိခဲ့ပေမဲ့အခုနောက်ပိုင်းမှာနှစ်နိုင်ငံကြားဆက်ဆံရေးဟာအင်ဒိုပစိဖိတ်ဒေသမှာလင်းလင်းမြန်းမြန်းကြီးထွားလာနေပြီးတရုတ်နိုင်ငံရဲ့အင်အားကြီးမားလာတာအပေါ်မှာလည်းနှစ်နိုင်ငံလုံးကဘုံတူညီတဲ့စိုးရိမ်ချက်တွေရှိနေတယ်လို့လေ့လာသူတွေကသုံးသပ်ချက်ပါတယ်ဩစတြေးလျဝန်ကြီးချုပ်အယ်ဘနီစ်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာတရားဝင်ဆွေးနွေးပွဲမကျင်းပမီတရက်အလိုကြာသာပတင်းနေမှာခရစ်ကတ်တန်ခင်းတမန်ခင်းလို့တင်စားခေါ်ဆိုကြတဲ့တွေ့ဆုံမှုအဖြစ်အိန္ဒိယအနောက်ပိုင်းကအတ်မဒါဘတ်မှာနှစ်နိုင်ငံအသင်းတွေရဲ့ခရစ်ကတ်ကစားပွဲကိုကြည့်ရှုခဲ့ပါတယ်ဒီခင်းစဉ်နဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံဟာသူတို့မယုံနိုင်လောက်ဆောင်ကြိုဆိုကြပါတယ်ဩစတြေးလျအိန္ဒိယဆက်ဆံရေးအတွက်အရေးကြီးတဲ့ခရီးစဉ်တစ်ခုရဲ့အစပဲလို့အိန္ဒိယဝန်ကြီးချုပ်ကလည်းသူ့ရဲ့လူမှုကွန်မြူနာစာမျက်နှာမှာဖော်ပြခဲ့ပါတယ်ခေါင်းဆောင်တို့ကတောက်ကြနေကြရင်နယူးဒေလီမှာတွေ့ဆုံဖို့ရှိပါတယ
်မြောက်ကိုရီးယားကတောင်ကိုရီးယားအနောက်ဖက်ကမ်းရိုးတန်းရဲ့ကမ်းလွန်ရေပြင်တဲ့ကိုတာရိုဖြစ်ပက်ထင်းတက်မစ္စိုင်းတုံးတစ်စင်းနဲ့ပစ်ခတ်ခဲ့တာကိုတွေ့ရတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒီမစ္စိုင်းဒုံးကျည်နဲ့တောင်ကိုရီးယားအနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့နမ်ပိုမြို့ဝင်းကျင်ကိုပစ်ခတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစီးပွားရေးချုပ်များအကြီးအကဲကနေပြောပါတယ်။ဒီမစ္စိုင်းဒုံးကျည်ဟာဘယ်လောက်အကွာအဝေးထိပစ်ခတ်နိုင်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကလောလောဆယ်မှာသတင်းဘာမှမထုတ်ပြန်သေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ဩဇာကြီးရဲ့ညီမဖြစ်သူကမြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတွေကိုအလင်းအမြန်အရေးယူတိုက်ခိုက်ဖို့အတွက်အသင့်အနေထားရှိတယ်လို့သတိပေးခဲ့တဲ့နောက်မှာအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကတော့မြောက်ကိုရီးယားရဲ့ဒီနျူကလ িয়ার ချင်းချောက်မှုအန္တရာယ်ကိုရင်ဆိုင်နိုင်ရေးအတွက်ပူးတွဲစီရေးလက်ကျင့်မှုတွေကိုတိုးချဲ့ပြီးတော့ဆောင်ရွက်နေတာလည်းဖြစ်ပါတယ်
။မလေးရှားဝန်ကြီးချုပ်ဟောင်းမူဟီဒင်ရာဆင်ကိုကြာသာပတင်းနေ့မှာဖမ်းဆီးခဲ့ပြီးအကျင့်ပြတ်ချစားမှုနဲ့တရားစွဲဆိုမယ်လို့မလေးရှားအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကကြေညာပါတယ်။ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဝန်ကြီးချုပ်ဟောင်းရာဆင်ကိုသူ့အစိုးရလက်ထက်ကစတင်ခဲ့တဲ့စီးပွားရေးပြန်လည်ထူထောင်ရေးစီမံကိန်းတစ်ခုနဲ့ပတ်သက်ပြီးစစ်ဆေးမေးမြန်းခဲ့ပြီးနောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။2020ခုနှစ်ကနေ2021ခုနှစ်အထိ18လအကြာဝန်ကြီးချုပ်တာဝန်ယူခဲ့တဲ့မူဟီဒင်ရာဆီဟာအခုအာနာအလွဲသုံးစားလုပ်မှုနဲ့ငွေကြေးခွာချမှုဆိုင်ရာဥပဒေတွေနဲ့အခုတရားစွဲခံဖို့ရှိနေပါတယ်။ဝန်ကြီးချုပ်ဟောင်းတဲ့သူ့ပါတီဟာပြိုင်ဆိုင်မှုပြင်းထန်ခဲ့တဲ့မနှစ်နိုဝင်ဘာလရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်ဝါအီဘရာဟင်ကိုရှုံးလွင့်ခဲ့ပြီးနောက်အကျင့်ပြတ်ခြားစားမှုစုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။သူ့ပါတီဝင်နှစ်ဦးကလည်းမကြသေးမီကပဲအလွဲသုံးစားလုပ်မှုနဲ့ဆွဲချက်တင်ခံခဲ့ရပါတယ်။ COVID-19 ကာယရောဂါကယ်ဆယ်ရေးအစီအစဉ်တွေအပါအဝင်မူဟီဒင်ရာဆင်အစိုးရကအတည်ပြုထားတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့အစိုးရစီမံကိန်းတွေဟာတင့်လျော်တဲ့လုံထုံးလုံနည်းတွေကိုမလိုက်နာခဲ့ဘူးလို့လက်ရှိဝန်ကြီးချုပ်အန်ရာအီဘရာဟင်ကဆွဆွဲခဲ့တယ်လို့ပြန်လည်သုံးသပ်ဖို့လည်းမနစ်ကညွှန်ကြားခဲ့ပါတယ်။မူဟီဒင်ရာဆင်ကတော့အဲ့ဒီဆွဆွဲချက်တွေကိုညှင်းဆုပ်ခဲ့ပြီးသူ့ကိုနိုင်ငံအရေးအတိုက်ခိုက်ခဲ့တာလို့အဲ့ဒီတုန်းကပြောဆိုခဲ့ပါတယ်။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြအပြီးမှာတော့မြန်မာနဲ့နိုင်ငံတကာဆိုင်ရာသတင်းဖိပုချက်နဲ့သတင်းဆောင်ပါတွေကိုစတင်ထုတ်လင်းပါတော့မယ်။ပထမဦးဆုံးကတော့ကမ္ဘာတစ်ဝက်မှာလွတ်လပ်ခွင့်နဲ့18နှစ်ဆက်တိုက်ကြာဆင်းသွားတဲ့အကြောင်း Freedom House အဖွဲ့ကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ်။ဒီမိုကရေစီရဲ့တိုက်ပွဲတွေအလှည့်အပြောင်းကာလကိုရောက်ရှိနေပြီလားလို့မေးခွန်းထုတ်ပါတယ်။အစိုးရအင်အားဆုံးကတော့သတင်းလွတ်လပ်ခွင့်ပဲဖြစ်တယ်လို့ဖော်ပြပါတယ်။ VOA သတင်းတောက် Veronica Iglesias သတင်းဖိပို့ထားတာကိုကိုငင်းချန်းကပြောပြမှာပါ။
2022ခုနှစ်အထိကမ္ဘာတဝန်းလွတ်လပ်ခွင့်နေ18နှစ်ဇတိုက်ကြာဆင်းခဲ့တာကြောင့်နိုင်ငံသားတိုင်းကသူတို့ရဲ့နိုင်ငံရေးနဲ့ပြည်သူအခွင့်အရေးတွေတောင်းဆိုနေကြတာကိုကောင်းတဲ့လမ်းကြောင်းတစ်ခုအဖြစ် American အခြေစိုက်လူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Freedom House အဖွဲ့ကသတ်မှတ်ပြီးဒါကိုဆက်လက်ထိန်းသိမ်းဖို့လိုတယ်လို့ပြောပါရယ်။အစိုးရခန်းစာပူးတွဲရေးသားသူရန်နာဂိုရိုကိုရှိဗာကအခုလိုပြောပါရယ
်။ဘာမှအဖိနေဆုံးအခြေအနေကိုကျမတို့ဆက်တွေ့နေနေရပါရယ်။တရုတ်ပြည်မှာကျူးဘာမှာတွေ့နေရတာပါ။အီရန်မှာလည်းပြီးခဲ့တဲ့နှစ်ကကျမတို့တွေ့ရပါရယ်
။လုံလုံလောက်လောက်ကာကွယ်မှုမပေးတာ၊ချင်းချောက်ခံရတာ၊သတင်းစာဆရာတွေပေါ်အကြမ်းဖက်မှုတွေကြောင့်သတင်းလွတ်လပ်ခွင့်ထိခိုက်စေတဲ့အန္တရာယ်ကိုရင်ဆိုင်နေရပြီးဒီလိုဆုပ်ယုပ်မှုတွေကိုနိုင်ငံပေါင်း158နိုင်ငံနဲ့ ကိုပိုင်နယ်မြေတွေမှာကြုံနေရတယ်လို့ယာနာဂိုရိုကော့စကီယာကအခုလိုပြောပါတယ
် They inform citizens
they hold power and are ကိုတရင်ချက်နဲ့အသိပေးတယ်တာဝန်ခံနိုင်ခွင့်ရှိလာအောင်စွန့်ဆောင်တယ်ဒါကဒီမိုကရေစီစနစ်ကြံ့ခိုင်ဖို့အတွက်တကယ့်ကိုလိုအပ်ပါတယ
်ရုရှားနိုင်ငံကစင်စာတီးဖြတ်မှုတွေကြောင့်ယူကရိန်းစစ်ပွဲအကြောင်းသတင်းပေးပို့ချက်တွေအပေါ်အထူးသဖြင့်ထိခိုက်ခဲ့ရတယ်လို့လည်းပြောပါတယ်
You couldn't call the war a war.
စစ်ပွဲကိုစစ်ပွဲလို့မခေါ်နိုင်ဘူး။ရုရှားစစ်တပ်ကိုဝေဖန်လို့မရဘူး။ဒီတော့ရုရှားနိုင်ငံကလွတ်လပ်တဲ့သတင်းဌာနတွေအားလုံးကြီးပါတိုင်းပြည်ကထွက်သွားကြတယ်။တခြားနေရာတွေကနေသတင်းတွေပို့နေကြရပါတယ်
။ဖိနှိပ်မှုတွေကြောင့်ယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေကိုရှာဖွေနိုင်ဖို့စ조사တဲ့တမန်နိုင်ငံသားတွေကိုလည်းစိတ်ပြက်သွားစေပါတယ်။ VPN လို network တွေကြားခံနေရပြီးသတင်းရှာရတာမျိုးတွေလုံလာရတယ်လို့The Jamestown Foundation ကစုံစမ်းဖော်ထုတ်သတင်းရေးသားသူ Ksenia Grilova ကပြောပါတယ်
။ If you just share any
ဒီနေ့ကတော့သတင်းအမှန်အချက်အလက်အမှန်ကိုဖျက်ဝေတာနဲ့အမြဲတမ်းအဖန်ခံရအချင်းချခံရနိုင်ပါရ
ဲ့။15နှစ်ဇာတ်တိုက်ထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်အစီရင်ခံစာက Burkina Faso နဲ့မြန်မာနိုင်ငံကဆုပ်ယုပ်နေတဲ့အခြေအနေတွေကိုလည်းအသားပေးဖော်ပြထားပါတယ
်။
မြန်မာနိုင်ငံမှာစစ်ကောင်စီနဲ့အာဏာသိမ်းတာကိုဝေဖန်လို့အသက်ခံရတဲ့သူတွေကိုကျမတို့တကယ်ပဲတွေ့နေရပါတယ
်။ Burkina
Faso မှာလည်းတိတ်ကိုစိတ်မကောင်းစရာအခြေအနေကိုတွေ့နေရပါတယ်။နိုင်ငံရေးအသင်းပင်အဖွဲ့အစည်းတွေလူတွေရဲ့အခွင့်အရေးတွေအားလုံးဖျက်ဆီးခံနေရတာပါ
။ကိုလံဘီယာနဲ့လက်ဆိုတိုနိုင်ငံမှာတော့ထူးခြားတဲ့တိုးတက်မှုတွေရှိလာတယ်လို့ပြောပါတယ်။တူတက်မှုရှိလာတဲ့နိုင်ငံ34နိုင်ငံမှာအဲ့ဒီနှစ်နိုင်ငံပါဝင်တယ်လို့မှတ်ချက်ချပါ
တယ်။
ဒီကဘွဲတွေမှာလွတ်လပ်ပြီးအကျိတ်နဲ့ရှင်ပြိုင်နာတွေများလာတာကကောင်းတဲ့လက္ခဏာလို့သုံးသပ်ပါတယ
်။ဂိုရိုကော့ဖစကီယာကတော့စန့်ကျင်ဘက်တွေအကြားပြေးလည်အောင်အပြေမရှာတော့ပဲအစွန်းရောက်မှုတွေအစိုးရိမ်လွန်တဲ့အခြေအနေတွေကိုတိုက်ဖြတ်ဖို့အမေရိကန်ပြည်ထောင်စုကလည်းပုံပြီးလှုံ့ဆော်နေရတယ်လို့သူကပြောပါတယ
် But we also see efforts
ဒါပေမဲ့ပါတီကြီးတစ်ခုစလုံးကဒီကိစ္စကိုဖြေရှင်းဖို့ကြိုးပမ်းတာကိုကျမတို့တွေ့ပါတယ
်ကမ္ဘာတဝန်းဒီမိုကရေစီရေးအတွက်လှုံ့ရှားနေကြချိန်မှာအစိုးရတွေအနေနဲ့နှစ်ဖက်သဘောတူညီချက်တွေရယူတာအပါအဝင်လူ့အခွင့်အရေးကိုဦးစားပေးဖို့ Freedom House အဖွဲ့ကတိုက်တွန်းနေပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာတဝန်းမှာလွတ်လပ်ခွင့်အခွင့်အရေးတွေ18နှစ်တာဇက်တိုက်ကျဆင်းခဲ့တဲ့အကြောင်း Freedom House ကထုတ်ပြန်ထားတဲ့အကြောင်းကိုကိုငင်းချမ်းပြောပြသွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆောင်းပါးတွေထုတ်လွှင့်မှုရှိပါသေးတယ်အခုပထမအဆုံးတော့မြန်မာနိုင်ငံဘက်ကအခြေအနေကိုလက်ကျင်ပါတယ်မြန်မာနိုင်ငံမကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကအခြေအနေကိုဦးစွာပြောပြပါရစေမကွေးတိုင်းပေါင်းမြို့နယ်မှာနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးဒေသခံပြည်သူတွေလက်နက်ကြီးထိမှန်ဒဏ်ရာရတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းရင်းမပင်မှာဆိုလို့ရှိရင်လည်းစစ်တပ်လူလားထောက်ခံတဲ့လက်နက်ကင်တချို့ပစ်ခတ်တာကြောင့်အရသာတည်ဆုံမှုတွေရှိနေပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကနောက်ဆုံးရရှိတဲ့အခြေအနေသတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါ
။မကွေးတိုင်းပေါင်းမြို့နယ်မှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မတ်လ9ရက်မနေ့ပိုင်းကစလို့တိုက်ပွဲဖြစ်ပွားနေတာပါ။ပေါင်းမြုံနယ်နဲ့မိုင်အနှင်းငယ်သာကွာဝေးတဲ့ညောင်ဝန်းမြောက်စုကျေးရွာဘက်ကိုနယ်မြေရှင်းလင်းရင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တာလည်းဖြစ်ပါတယ်။စစ်ကောင်စီဘက်ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်အရသာဒေသခံတွေထိခိုက်တာတွေရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူကိုပြိုင်းကြီးကအခုလိုပြောပါတယ
်။ဒီနေ့မှာတက်လာပုံမှာကျွန်တော်တို့ကအရှိရမှာစကြောင်းရပြီကစကြောင်းရပြီတယ်ကျွန်တော်ကအရှိရကဘယ်အတွင်းကိုလူဆိုင်ရချတာလဲဒါနဲ့မကြောက်နေတော့ဝင်တော့ထူတယ်ဗျာဒီစကတော့ဒါကကျင်းစကတော့မိုင်းတစ်လုံးကလာကြအဲမိုင်းတစ်လုံးရှိတယ်မိုင်းစုံလာကောင်းနေမကောင်းကြောက်သွားတယ်လက်လက်ကြီးနဲ့ထူတယ်လက်လက်ကြီးကကျွန်တော်တို့ခေါင်းပေါ်ကျရပြီးတော့ဒီဝါအင်းကြောက်ကြတယ်ဒီနေမှာဒီတော့ကဒီကအားလုံးမောင်းတော့အရှိရလို့ရှိတာလက်လက်ကြီးထိတာလက်လက်ကြီးမင်းကထူတာလုံးဝမကို6ဖက်ထူတာကတကယ်ဆက်ကိုထူတာကျွန်တော်ဒီတောင်းပါတော့တောင်းပါတော့နှစ်ယောက်ကတော့အချင်းလေးနဲ့ဆုံးရတယ်ပြပါတော့ကိုကျင်းပြီးသားရော
နေနေမီးလောင်တာလေးရှိပြီးအတိအကျမပြောနိုင်သေးသလိုကျေးရွာကဒေသခံတွေကလည်းရွာကိုပြန်လည်မဝင်ရောက်နိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်လက်ရှိမှာစစ်ကောင်စီကစစ်ကြောင်းနှစ်ကြောင်းနဲ့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေတာပါဒါကမကွေးတိုင်းကအခြေအနေပါစကိုင်းတိုင်းထဲမှာဆိုရင်လည်းရင်းမပင်မြို့နယ်တဲကနဘူးတော်ကျေးရွာအနီးကတော်တိုက်တွေကိုစစ်ကောင်စီအားပေးထောက်ခံသူတွေကမတ်လ၈ရက်နေ့လယ်ပိုင်းမှာဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ဒေသခံကြေးရွာသား2ဦးသေဆုံးခဲ့ရပါတယ်။သေဆုံးသူ2ဦးဖြစ်တဲ့အသက်35နှစ်အရွယ်ဦးစော်မင်းဟာတနက်နေ့ပစ်ခတ်ခံရပြီးအသက်50ကျော်အရွယ်ဦးမြတ်အေးဟာလည်းပ
ဒီကနေ့ချင်းထမ်းမင်ဘော်ကဆင်းပြင်းပြုတ်ကြပြီးတည်ဆုံးခဲ့ရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့နဘူးတော်ကြေးရွာသားတူကအခုလိုပြောပါတယ်ဘာမှုကမှာပြဆွေးထားနေတယ်လက်လို့ပြီးနေတာလို့ပြောတယ်ဘူးတော်ကြီးရွာတော်တိုင်းကြီးတွေတုံးလာချင်းရောက်လာတယ်ဒီကတော့ကြာတော့ဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘူးဘ နေအဲဒီမှာပြုတ်ကြပြီးတော့တခါလေးပြည်ကြတဲ့ရောက်ပါတယ်။အဲကျွန်တော်တို့ဒီလူတော်တို့အကျွန်တော်တို့ကကျွန်တော်တို့ကလူတော်တွေပြောဆိုပြီးကြတယ်ဒီဒီကြီးကအဲဒီမှာလည်းတစ်ခဏလောက်ကြာတယ်ဒီလိုပဲ။ဝင်ပြီးတော့ဟိုဒီလေးပြပစ္စည်းတွေပြန်ဖုံးလို့ဝင်လို့အတော့ရရပစ္စည်းတွေလို့အဲ့ဒီပစ္စည်းတွေအကုန်ပြီးတော့ရဲမှာလည်းအဲ့ဒီလာပြီးတော့ဒီကပြည်သားကြီးစေတာမျိုးခိုးရရှိတယ
်။အခုလိုစစ်တပ်နဲ့စစ်တပ်အားပေးထောက်ခံသူတွေနဘူးတော်ကျေးရွာကိုမကြာခဏဝင်ရောက်ပစ်ခတ်တာတွေလုပ်တဲ့အတွက်လက်ရှိအချိန်ထိနဘူးတော်ကျေးရွာသူရွာသားတည်ဆုံးသူ၉ဦးအထိရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
။ဒါကတော့သခိုင်းနဲ့မကွေးဘက်ကတိုက်ပွဲအခြေအနေတွေထိခိုက်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကနိုင်ငံရေးအခြေအနေကိုတင်ပြချင်ပါသေးတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေအသစ်အရရွေးကောက်ပွဲကော်မရှင်ကိုကချင်ပြည်နယ်အခြေစိုက်ပါတီတချို့လည်းမှတ်ပုံတင်လျှောက်ထားခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO က2023ခုနှစ်ရွေးကောက်ပွဲကိုတပိတ်မောက်ဖို့တိုက်တွန်းထားတာကြောင့်ကချင်နိုင်ငံရေးပါတီတွေနဲ့ KIO အကြားတင်းမာမှုတွေမြင့်တက်လာမှစိုးရိမ်မှုတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုသားညုံဦးပြောပြမှာပါ
။မတ်လ10ရက်နေ့အထိရွေးကောက်ပွဲကော်မရှင်ကဒီနိုင်ငံရေးပါတီဖြစ်ဆက်လက်တည်ထောင်ခွင့်နဲ့မှတ်ပုံတင်ခွင့်လျှောက်ထားတဲ့ပါတီ19ပါတီရှိခဲ့ပြီးတော့အဲ့ဒီထက်မှာကချင်ပြည်နယ်ချီစိုက်တဲ့နိုင်ငံရေးပါတီကအနည်းဆုံး3ပါတီပါဝင်ပါတယ်။ဒီပါတီတွေကတော့ဒီမိုကရေစီသစ်ပါတီကချင်ပြည်နယ်ပြည်သူ့ပါတီ KSPP နဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးတို့ဖြစ်ကြပါတယ်။လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးဟာဒီလ10ရက်နေ့မှာမှတ်ပေါက်တင်ခဲ့ပြီးတော့ရွေးကောက်ပွဲမှာအနည်းဆုံး10မြို့နယ်လောက်မှာဝင်ရောက်ရှင်ပြိုင်ဖို့ရှိတယ်လို့ပါတီဥက္ကဋ္ဌဦးရှင်မင်းကပြောပါတယ
်။ကိုယ်တော်တို့နိုင်ငံရေးပါတီများဟိုမှတ်ပေါက်တင်ခြင်းဥပဒေအရဆိုရှင်ကျွန်တော်တို့ကချင်ပြည်နယ်အခြေစိုက်ဖြစ်သွားပါလိမ့်မယ်။အဲ့တော့ကျွန်တော်ဒီပြည်နယ်မှာတော့အတိတ်ကကိုယ့်ကိုထောက်ခံမဲ့မဲတနတ်ဆိုင်များသူရှိနေအဲညွန့်နယ်တွေဟိုပြိုင်ဖို့ဖြစ်ပါလိမ့်မယ်။သူတို့ကကျွန်တော်လေးစုနဲ့အခြားတော့ကျွန်တော်ထောက်ခံတော့အဲတိုင်းဒအများစုရှိတော့ညွန့်နယ်များပေါ့ဗျာ။အနည်းဆုံးကျွန်တော်10မိနစ်လောက်တော့ကျွန်တော်ရှိပါတယ
်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ပါတီကတော့ဒီလ9ရက်နေ့နဲ့ဒီမိုကရေစီသက်ပါတီကချင်ကတော့ဖေဖော်ဝါရီလ22ရက်နေ့မှာမှတ်ပုံတင်လျှောက်ထားခဲ့ကြတာပါ။ကချင်ပြည်နယ်ကလက်နက်ကင်ဖွဲ့ဖြစ်တဲ့ KAW ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကတော့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲမှာမပါကြဖို့အတွက်နှစ်တကူမေးခွန်းမှထည့်သွင်းပြောကြားထားပါရယ်။အခုလိုမျိုးကချင်ပါတီတွေရွေးကောက်ပွဲမှာပါလာရင် KAW ဘက်ကဘလို့အရေးယူဆောင်ရတာတွေဖြစ်လာမလဲဆိုတော့ကတော့ KAW ဘက်ကတည်ပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဂွန်ဂရာအောင်ခန်းကတော့လက်နက်နဲ့ဖြည့်ရှင်းတာမျိုးဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောပါရယ်
။ KAW ဘက်ကနေဒီကောက်ပွဲကိုကြောင်းဒီပါတီစိတ်ကြံရလို့မခံဘူးဆိုရမျိုးတော့ပြန်ကြားလိုက်ပါတယ်။ဒီတော့အဲ့ဒီဟာကိုအရင်မယ်ဆိုရအပိုင်းကျတော့သူ့အဆုံးမမင်းမူပြီးသွားလိုက်။လက်နက်နဲ့ပုံစံမျိုးတော့ဖြစ်ခဲ့လို့ဖြစ်လာမဲ့တဘောမျိုးတော့ဖြစ်တယ်။ဒါကြောင့်လည်းကျွန်တော်ကစိုးရိမ်ပါတယ်။အဒီကခကိုမဖြစ်အောင်ဆိုတာကတော့တာဝန်ရှိတဲ့လူရဲ့ပေါ်မှာမူတည်ခြင်းဆိုတဲ့ဟာကိုပြောလိုပါတယ်။
ကချင်ဒီမိုကရက်တစ်ပါတီဟာကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကို2019ခုနှစ်ကပူးပေါင်းထူထောင်ခဲ့တဲ့ကချင်ပါတီ၃ပါတီမှာပါခဲ့ပြီးတော့လက်ရှိမှာတော့ဒီ KSPP အဖွဲ့ချုပ်ကနေပြီးတော့သူတို့နှုတ်ထွက်ထားပါတယ်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လည်းရဲ့နှစ်တကူနှုတ်ခွန်းဆက်စကားမှာဒီလက်နက်ကင်ပြပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းသားတွေနဲ့တိုင်းသားဒေသတွေရဲ့အခွင့်အရေးပို့ပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနဲ့တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံနှက်မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ PDF အပါအဝင် KM မျိုးသားစီယုံ KNU ချင်းမျိုးသားတက်ဦးစီရနဲ့စတဲ့ဒီစစ်ကောင်စီကိုတော်လှန်နေကြတဲ့ဖွဲ့စည်းတွေနဲ့နိုင်ငံတကာကလည်းစစ်ကောင်စီကအခုဒီကျင်းပတဲ့ရွေးကောက်ပွဲကိုလက်မခံတဲ့အကြောင်းသဘောထားတွေထုတ်ပြန်ထားပါရခင်ဗျာ
။ဒါကတော့ကချင်ပြည်နယ်အတွင်းနိုင်ငံရေးပါတီတွေမှတ်ပုံတင်တာနဲ့ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့နဲ့ပတ်သက်ပြီးသတင်းပေးပို့ထားတာကိုကိုသားညွန်ဦးပြောပြသွားတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးရစေ။ဆိုမာလီးယားနိုင်ငံမှာစံချိန်တင်မိုးကောင်ရေရှားမှုတွေကြောင့်အမျိုးသမီးတွေနဲ့မင်းကလေးငယ်တွေအပေါ်မှာစူးစူးဝါဝါထိခိုက်တယောက်စီတလိုမျိုးကြားမခွဲခြားမှုအခြေခံအကျန်းဖက်ခံရနိုင်တဲ့အန္တရာယ်ရှိနေပြီးမင်းကလေးငယ်တွေလည်းကြောင်းထုတ်ခံရတာတွေတွေ့မြင်နေရကြောင်းအခုအညီ ပေးနေတဲ့လုပ်သားတွေကပြောဆိုပါတယ်။တောင်တက်ဖို့နဲ့တောက်သုံးရေရရှိဖို့အတွက်အိမ်ကနေအဝေးကြီးသွားရတာကြောင့်လဲတိုက်ခိုက်ခံရနိုင်ခြင်းများပါတယ်။ဆိုမာလီယာနိုင်ငံကနေခွဲထွက်သွားတဲ့ဆိုမာလီလန်ရဲ့ထော်တီးယားဒေသကနေဂျူမာမဂျင်ကာသတင်းပေးပို့ထားတဲ့သတင်းဆောင်ပါကိုတော့မတ်တိန်ကြီးထိုက်ကဆက်ပြီးပြောပြမှာပါ
။ဆိုမာလီလန်ကမိုးကောင်ရေရှားမှုကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေရဲ့အဒမ်ဆယ်လီဗန်စခန်းကနေဝင်ချိန်မှာအသက်35နှစ်အရွယ်ကလေး6ယောက်မိခင်အတွက်တော့အတိတ်ကအဖြစ်ဆိုးကြီးကိုမဖျောက်ဖျက်နိုင်ဖြစ်နေပါတယ်။နွေဘာလအတွင်းခင်ပွန်းဖြစ်သူနေမကောင်းလို့အိယာပေါ်လဲနေခြင်း၊သူမကကလေးတွေကိုတိတ်နေခြင်း၊တကားမရှိတဲ့တဲတဲကိုအမျိုးသားတဦးဝင်လာပြီးသူမကိုမရင်းကျင်ခဲ့တာပါ။ရှက်လွန်းလို့သူမရဲ့နံပါတ်ကိုထုတ်ပြီးမပြောလိုပါဘူ
း။ကုကုဘလဘတာတော်မဝမ်းနေပြီ။
နီးထွန်းထားတဲ့အတွက်ကျမကိုမြင်ပြီးအထဲကိုဝင်လာပြီးတော့ကျမရဲ့အင်ကြီးတွေကိုဆွဲဖြစ်ပါတယ်။ကျမပြန်ပြီးခုခံမိမယ်မနိုင်ပါဘူး။နောက်တော့ဝင်းချင်ကအတူတချို့ကြားပြီးရောက်လာပြီးမယ်ဒီလူကထွက်ပြေးသွားပါပြီ
။မိုးကောင်ရေရှားမှုကြောင့်တိတ်ဆောင်ရတဲ့မိသားစု2000ရှိတဲ့အဲ့ဒီစခန်းမှာသူမတယောက်တည်းအခုလိုဂျုံရတာတော့မဟုတ်ပါဘူး။ရင်သွေးတွေအတွက်စိုးရိမ်လို့ဒါမှမဟုတ်သူတို့ဂျုံရတဲ့တိုက်ခိုက်မှုတွေကိုပြောပြခြင်းလို့တင်းတောက်စီကိုလာကြတဲ့ဆိုမာလီအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအများအပြားရှိပါတယ်။ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပြဿနာတွေရှိတာကိုအကူအညီပေးရလုပ်သားတွေကလည်းအတည်ပြုပါတယ်။အကြမ်းဖက်ခံရသူတွေအတွက်နှစ်သိမ့်ဆွေးနွေးပေးနိုင်တဲ့အနည်းဆုံးစေကန်းကလည်းကီလိုမီတာ100လောက်ဝေးပါတယ်။မိုးကောင်ရေရှားမှုနောက်ပိုင်းအတိပေးကြတဲ့ကြားမှာကွဲပြားမှုအခြေခံအကြမ်းဖက်မှုကစခန်းအနေငယ်အတွင်းမှာပဲ40လောက်တူလာခဲ့ပြီးတလကိုအမှု20လောက်ရှိချောင်းဒါပေမဲ့အများအပြားကတော့ရှက်ရွံ့တာကြောင့်ထုတ်မပြောပဲနေကြတယ်လို့လဲအိုင်နာဘိုစီခန်ကပြောပါတယ်ရာမာဆာယီကအခုအညီပေးရအလုပ်သမားဖြစ်ပါတယ
်သူတို့ကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်ပံ့ပိုးမှုပေးပါတယ်တကယ်လို့လိုအပ်ရင်လည်းတန်ကြားဖို့ပြောပြီးတော့ဥပဒေရေးရာအရာလည်းကူညီပေးပါတယ်
တိုက်ခိုက်မှုတွေကြောင့်အထူးသဖြင့်မိန်းကလေးငယ်တွေပညာသင်ကြားခွင့်ကိုပါထိခိုက်စေကြောင်းအကူအညီပေးရလုပ်သားတွေကပြောပါတယ်။မိုးကောင်ရေရှားမှုကြောင့်မွေးထတဲ့တိရစ္ဆာန်တွေဆုံးရှုံးခဲ့ရပြီးတဲ့နောက်မှာခါရီဂျာကွင်းနဲ့ဆဲချောသက်သမီး၄ယောက်တို့လည်းမတ်လကလေးကအာဒင်ဆယ်လီဗန်စခန်းကိုရောက်နေတာပါ။ခင်ပွန်းဖြစ်သူကတော့စိတ်ထိခိုက်ပြီးဆုံးသွားရတယ်လို့သူမကပြောပါတယ်။စခန်းနဲ့ချောင်းက5ကီလိုမီတာလောက်ပဲဝေးပေမဲ့လမ်းမှာတိုက်ခိုက်ခံရမှာဆိုတာကြောင့်တမီးတွေကိုကြောင်းထုတ်ထားပါတယ
်စခန်းထဲမှာမကောင်းတဲ့သူတွေကရှိနေတော့မိန်းကလေးတွေအမျိုးသမီးတွေအတွက်တိတ်ပြီးအန္တရာယ်များပါတယ်တမီးတွေကိုတယောက်တည်းအပြင်မလွှတ်နိုင်ပါဘူးထင်းရှားရေခတ်သွားဖို့အတွက်နေ့ပဲမှာပဲအုပ်စုလိုက်သွားနိုင်ဖို့လှုပ်ကြရပါတယ
်
မိုးကောင်ရေရှားမှုကြောင့်နေရက်ဆွံ့ရတဲ့ကလေးငယ်6သိန်းတို့ဟာဆိုမာလီယာကကျောင်းတွေကနေကျောင်းထုတ်ခံရနိုင်ခြင်းရှိနေပြီးဆိုမာလီလန်ကစခန်းတွေကကလေးငယ်4,000-3,000ကျောင်းထုတ်ထားကြရပြီးအများစုကမိန်းကလေးတွေဖြစ်ကြောင်းကဲဆိုမာလီယာကပြောပါတယ်။လုံခြုံရေးတိုးမြင်နိုင်ဖို့ကြိုးစားနေပေမဲ့အဒမ်ဆာလီဗန်လိုဝေးလံတဲ့ ITP စခန်းတွေမှာတော့လျှက်စင်မီတောင်မရှိဘူးလို့အာနာပိုင်တို့ကပြောပါတယ်။ရာစုနှစ်ဝက်အတွင်းအာဖရိကဥဂျိုဒေသတွင်အစိုးရဆုံးဂျုံရတဲ့မိုးကောင်ရေရှားမှုဒဏ်သင့်ရတဲ့အမျိုးသမီးတွေနဲ့မိန်းကလေးတွေအတွက်တော့နေဝင်ချိန်ရောက်ရင်လဲအိမ်မပျော်တဲ့ညကိုဂျုံနေချရပါတယ်ရှင်
။ဒါကတော့မိုးကောင်ရေရှားမှုနဲ့ဂျုံနေရတဲ့ဆိုမာလီလန်ကအခြေအနေကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ VO ရဲ့တောက်ကြနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်အောင်မှာဖြစ်တဲ့အတွက်ဆက်လက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါရခင်ဗျာ
။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေ့ဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tancom 6 တို့လို Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမတက်ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12133လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ58 kHz 9805တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အပတ်စဉ်ကန္တာတွေဖြစ်တဲ့ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်။အခုပထမအဆုံးအနေနဲ့ကတော့ဦးအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။စစ်ကောင်စီတပ်ဟာစစ်ရင်အားလုံပါပါလာတဲ့အတွက်သူတို့ကိုထောက်ခံတဲ့အရသားတွေကိုတနက်ကင်ဆောင်ခွင့်ရအောင်လုပ်ပေးနေပါတယ်။ဒါပေမဲ့ NUG ထောက်ခံတဲ့ PDF နဲ့မဟာမိတ်တပ်ဖွဲ့တွေကအမြဲတိုးပွားလာနေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်ကောင်စီတပ်တွေကိုတိုက်ခိုက်ရမှာသုံးတဲ့လက်နက်ခရံအတွေ့ကုန်ကျစရိတ်များလာလို့ကူညီကြဖို့မြင်းကြံ PDF Black Tiger တပ်ဖွဲ့ကပြည်သူလူထုကိုပြန်ချလိုက်ကြောင်းဖေဖော်ဝါရီလ16ရက်နေ့ထုတ်ခေတ်သစ်မီဒီယာမှာဖော်ပြပါတယ်။အနည်းဆုံးတရ5ချိန်လောက်တိုက်ပွဲဖြစ်နေတာကြောင့်ကုန်ကျစရိတ်များလာတယ်လို့ဆိုပါတယ်။ဒေသခံတပ်ဖွဲ့ဖြစ်ပြီး NUG ရဲ့အကူအညီနဲ့မရသေးတဲ့အတွက်လုံတနတ်တွေနဲ့တိုက်ခိုက်နေရတာလို့ဆိုပါတယ်။ကြည်စံကိုဈေးကြီးပေးပြီးဝယ်ယူနေရတဲ့အတွက်ခွေတာသုံးဆွဲနေရပါတယ်တဲ့။တနေ့တည်းမှာပဲတောင်ပိုင်းစစ်ဒေသအမှတ်3က PDF ငကားစစ်ကြောင်းကို NUG အစိုးရကလက်နက်တပ်ဆင်ပေးတဲ့သတင်းကိုလူမှုကွန်ရက်တွေမှာဖော်ပြပါတယ်။လက်နက်အင်အားအခြေအနေကို NUG တောင်ပိုင်းဒေသအမှတ်3ဒုစစ်ဒေသမှုစောရှားပြောတာကိုဖေဖော်ဝါရီလ1ရက်နေ့ထုတ် BNI သတင်းမှာဖော်ပြပါတယ်။တောင်ပိုင်းဒေသလက်နက်တပ်ဆင်ရေးကိုအတိုင်းအတာတစ်ခုအထိ NUG ကလုပ်နိုင်တယ်လို့ဆိုပါတယ်။လုံးလောက်စေတော့50ရာခိုင်နှုန်းလောက်ကသာလက်နက်တပ်ဆင်ပေးနိုင်သေးပေမဲ့စစ်မျက်နှာတိုးချဲ့ဖို့သာရှိတယ်လို့ဆိုပါတယ်
။လက်နက်တွေပေါ်တဲ့စစ်ကောင်စီကတော့ဇန်နဝါရီလ31ရက်နေ့စွဲနဲ့အရသားကိုလက်နက်ကင်ဆောင်ခွင့်ပေးတဲ့အမိန့်ထုတ်ပြန်လိုက်ပါတယ်။လိုင်စင်ရသူနဲ့ပါမစ်ရသူတွေဆိုပြီးခွင့်ပြုချက်2မျိုးသတ်မှတ်ထားပါတယ်။.38 ဆုံးတဲ့တနတ် .38 ပစ္စတိုတနတ် 12 ဗိုလ်ပြောင်းချောတနတ် .22 အမဲလိုက်တနတ်နဲ့လေတနတ်ကိုလိုင်စင်ရသူကကန်ဆောင်နိုင်ပါတယ်။ပါမစ်ရသူကတော့ .38 ဆုံးတဲ့တနတ် rifle တနတ်အမျိုးမျိုးနဲ့ဆက်တနတ်ကလေးအမျိုးမျိုးကိုကန်ဆောင်နိုင်ကြပါတယ်။ဒီတနတ်တွေအပြင်အခြားတနတ်အမျိုးအစားတွေကိုလည်းပြည်ထရေးဌာနရဲ့ခွင့်ပြုချက်နဲ့ကန်ဆောင်နိုင်ပါတယ်။ပါမစ်နဲ့သုံးတဲ့တနတ်ကိုစစ်ကောင်စီကဖွဲ့ထားတဲ့တပ်ဖွဲ့နဲ့ပြည်သူစစ်တွေမှာသာသုံးခွင့်ရှိပါတယ်ပုဂ္ဂိုလ်တူချင်းတရားကန်ဆောင်ခွင့်မရှိဘူးလို့ဆိုပါတယ်အဝေးကြီးမှန်မြောင်တွဲလျက်နဲ့အတန်တိတ်ကိရိယာပါတဲ့တနတ်ကိုသုံးခွင့်မရှိဘူးလို့ဆိုပါတယ
်လိုင်စင်သုံးမဟုတ်ပါမစ်နဲ့လက်နက်ကန်ဆောင်သူတွေဟာဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းရဲ့ညွှန်ကြားချက်ကိုလိုက်နာဖို့တာဝန်ရှိပါတယ်လမ်းမအရာတလားဟာလိုင်စင်နဲ့ကန်ဆောင်ခွင့်ပြုတဲ့တနတ်အမျိုးအစား၃လအထိကန်ဆောင်နိုင်ပါတယ်အစိုးရဝန်ထမ်းကတော့ဒီသနတ်တွေအပြင်ပါမစ်နဲ့ကင်ဆောင်ရတဲ့သနတ်တက်လက်ကိုလည်းကင်ဆောင်နိုင်ပါတယ်။ဒေသဆိုင်ရာအဖွဲ့တွေကင်ဆောင်တဲ့သနတ်နဲ့ခဲယမ်းအရေးအတွက်ကိုရှစ်ကောင်စီလက်အောက်ခံဌာနတွေကသတ်မှတ်မှာဖြစ်ပါတယ်။လက်ဆောင်ရတဲ့သနတ်နဲ့စုအဖြစ်ရထားတဲ့သနတ်ကိုလည်းကင်ဆောင်နိုင်ပါတယ်။စုသနတ်ကိုလိုင်စင်ကင်းလွန်ခွင့်လက်မှတ်နဲ့ကင်ဆောင်နိုင်ပါတယ်။
လိုင်စင်ဒါမမဟုတ်ပါမင်းနဲ့ကန်ဆောင်ခွင့်ရတဲ့တနတ်နဲ့ခဲယမ်းတွေကိုလွှဲပြောင်းခြင်းရောင်းချခြင်းနှာယံခြင်းလုံးဝမပြုလို့ရဘူးလို့ပြိပင်ထားပါတယ်။တိုင်းသားမျိုးနွယ်စုတွေဒလိထုံးစံအရအမဲလိုက်ရမှအသုံးပြုတဲ့တလုံးတို့ပြောင်းကျော်တူမီတနတ်ကိုလည်းသက်ဆိုင်ရာမျိုးနွယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်နဲ့သာကန်ဆောင်နိုင်တယ်လို့ဆိုပါတယ်။တကယ်တော့စစ်ကောင်စီဟာသူတို့ကိုထောက်ခံသူတွေတရားဝင်တနတ်ကန်ဆောင်နိုင်အောင်စီစဉ်ပေးလိုက်တာဖြစ်ပါတယ်။လက်နက်ခဲယမ်းမူဝါဒအစ်ထုတ်ပြန်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲပြည်ထရေးဌာနကိုရှောက်လွှာရာနဲ့ချီရောက်လာကြတယ်လို့မြန်မာနောင်သတင်းမှာဖော်ပြပါတယ်စစ်ကောင်စီထောက်ခံသူတွေနဲ့ပြူစောတီတွေကိုလက်နက်တပ်ဆင်ပေးပြီးမှသ တနက်ကန်ဆောင်ခွင့်အမိတ်ပြညာချက်တွေထွက်ပေါ်လာတာဖြစ်ပါတယ
်တနက်ကန်ဆောင်ခွင့်ရသူကသက်တမ်းရာအာဏာပိုင်အဖွဲ့အစည်းရဲ့ညွန်ကြားချက်ကိုလိုက်နာရမယ်လို့ဆိုလိုတာရှစ်ကောင်စီကိုဝိုင်းဝန်းကာကွယ်ဖို့ပြောလိုက်တာပါအရက်လန်းတဲ့အမှုထမ်းလက်နက်ကင်တွေကအသေးခံပြီးစစ်အာဏာရှင်ကိုကာကွယ်ဖို့ပြူစောတိရဲဘော်ဟောင်းနဲ့အာဏာရှင်အလိုတော်ဤလင်ကန်းဝတ်တွေကိုပန်ချလိုက်တာပါပဲဒါပေမဲ့မကိုတိုင်းမြိုင်မြို့နယ်မှာပြူစောတိအချို့ကိုအခြေခံစစ်တင်တန်းပေးပြီးစီယုံသိမ့်သွင်းနိုင်တဲ့အတွက် PDF တပ်ဖွဲ့ဘက်သူကူးပြောင်းလာကြောင်း February 25ရက်နေ့ထုတ်မြေလက်အတန်ကသတင်းပေးပို့ထားပါတယ်ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားမဟာမိတ်တွေဟာပြည်တွင်းပြည်ပထောက်ခံမှုစိတ်ဓာတ်ခိုင်မာမှုတက်ကြွမှုစွန့်ရည်ထက်မြက်မှုနဲ့ငယ်ရွယ်နှုတ်ပြုံမှုရည်ရွယ်ချက်မုံမြတ်မှုစတဲ့အကျိုးအာဏိသင်တွေကိုခံစားနေရပါတယ်စစ်ကောင်စီကတော့အစိုးရအဆက်ဆက်ကရယူထားတဲ့ဗန္ဒာငွေနဲ့လက်နက်ခဲယမ်းများပြားတဲ့အကျိုးကိုခံစားနေရပါတယ်ဒါကြောင့်လည်းအရက်သားတွေကိုတနက်ကင်ခွင့်ပေးပြီးအချင်းချင်းတတ်ဖြတ်ခိုင်းနေတာဖြစ်ပါတယ်စစ်တပ်ဟာရုပ်ဝတ္ထုပိုင်းမှာအသာရနေပေမဲ့စိတ်တက်ရေးရမှာတော့ချွတ်ချုံကြနေတာထင်ရှားပါလိမ့်ခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဂျမ်းမာရေးကန္တာကိုတင်ပြပါအောင်မယ်ဒီတစ်ပတ်မှာတော့အစာအာဟာရပြည့်ဝအောင်စားသုံးသင့်ပုံအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာကျန်းမာရေးနဲ့ညီညွတ်တဲ့အာဟာရပြည့်ဝစာတွေအတွက်ဆန်လုံးညိုခေါ် brown rice နဲ့ဟင်းသင်းရွက်တချို့စားသုံးနိုင်အောင်လုပ်သင့်တယ်လို့အာဟာရပညာရှင်တွေကတိုက်တွန်းပါတယ်။တချို့ကလည်းဒီလုံးဒီဆန်ကိုမစားကျင်ကြပါဘူး။ဒါကြောင့်စားကျင်စပွဲဖြစ်အောင်ဘယ်လိုပြင်ဆင်နိုင်ပြီးဘလို့ဟင်းသီးဟင်းရွက်တွေကိုရရှိအောင်ဆောင်ရွက်နိုင်မလဲဆိုတာတွေကိုလည်းတင်ပြထားပါတယ်ဒီအကြောင်းကိုနယူးယောက်မြို့ကော်နယ်တက်ကတိုကအပီပီဆိုင်ရာအစာအာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်โอเคပါမောက်ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျန်းမာရေးကောင်းဖို့အာဟာရရှိတဲ့အစာရနိုင်ရေးပြဿနာတချို့နဲ့ဒီစားဖို့သောက်ဖို့အားနည်းချက်တချို့ကိုပြီးခဲ့တဲ့အခေါက်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာမကြီးဒါတွေကိုကြော်လွှားပြီးတော့ဘလို့လက်တွေစားတင်တာကိုအဓိကဆင်နမမှုဘာကနေစပြီးတော့ရှင်းပြကြတယ်
။အင်းကြီးချင်းတိုင်းပြည်ကြီးကျွန်မဖိလစ်ပိုင်နိုင်ငံမှာအများကြီးပညာတွေပေးခဲ့တယ်။အဲ့တော့သူကလည်းတနည်းကိုသမင်းငါးကစားတယ်။ဆန်နဲ့လုတ်တဲ့မုန့်တွေအများကြီးစားကြတယ်။ဒီယောဂါတွေအများကြီးတက်လာတယ်အဲ့တော့ဒီယောဂါတွေကိုကာကွယ်ဖို့အတွက် brown rice စားပါလို့အကြံပေးတော့
ဆန်လုံးညိုပါဆရာမနော်လုံးဒီလို့ရတဲ့ချုပ်ခေါ်မှတင်
းဟုတ်တယ်ဆန်လုံးဒီလို့ခေါ်တဲ့ဆန်လုံးညိုကိုဆန်ဆက်တွေမှာဟာလာပဲဖြစ်ဖြစ်ငါးပုံပဲဖြစ်ဖြစ်စပားတွေကိုထည့်လိုက်ရင်စပခွန်ဆိုတာထွက်သွားတယ်အဲ့တော့ထွက်သွားတဲ့စပခွန်နဲ့အထက်က endosperm လို့ပြောတဲ့ဆန်စည်းလေးရဲ့ကြားထဲမှာ coated နေရာလေးတွေအများကြီးပါတယ်သူ့အလွှာလေးတွေနဲ့သူအဲ့ဒါလေးတွေကလူတွေကဖွေးဆွနေတဲ့ဆန်ကိုကြိုက်တော့သဒ္ဓါးကြီးတွေထဲမှာထပ်လောင်းလိုက်တယ်ငါးပါလောက်လောင်းလိုက်တော့ဆန်ကြီးကဖွေးဆွတော့အဲ့မှာထွက်သွားတဲ့ဖွဲနူးတို့ဖွဲချမ်းတို့သကွဲတို့အဲ့ fiber တွေကအဲ့ထက်မှပါသွားတယ်ပြီးရင်လူကျန်းမာရေးကိုကောင်းစေတယ်မပြည့်ဝစီလို့ပြောတဲ့ unsaturated fat အကုန်လုံးကလေအဲ့ဖွဲနူးဖွဲချမ်းနဲ့ပါသွားတယ်ဒါကြောင့်ကျွန်မအမြဲတမ်းထည့်ပြောတယ်ဖွဲနူးတွေဖွဲချမ်းတွေသကွဲတွေဘာလို့ကျွေးလဲဟာဝက်တွေကိုကျွေးတယ်ဟာဒါဆိုရင်ဝက်တွေမှာစီးကြိုတွေဖြစ်လာသွေးတို့တွေဖြစ်လာကြောက်ကတ်တွေဖြစ်လာမဖြစ်ဘူးဘယ်သူမှဖြစ်လဲဖွဲစွနေတဲ့ဆန်ဒီစားတဲ့လူတွေမှာပဲဖြစ်တယ်ဒါဆိုလို့ရှိရင်ဒီဆန်လုံးကြီးကိုညိုညိုကြီး brown rice ကိုစားမယ်ဆိုရင်တချို့ကလည်းအစာကြီးတာခက်ခဲလို့ပါလို့အမှန်က fiber ပါတဲ့အတွက်အစာကပိုတော့မှကြည်သေးတယ်အဲ့တော့လူကဒီ psychologically ရဖွပွေးဆွဆွကလေးမှုမှုလေးကိုစားလာတာကြတော့ဒီလိုဆန်လုံးကြီးညိုကြီးဆိုရင်တလိဆန်ကျွေးတာဆင်းရဲသားစားတာဆိုပြီးတော့မစားကျင်ကြတဲ့ psychology စိတ်ပိုင်းဆိုင်ရာပေါ့
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီဆန်လုံးညိုကိုဘယ်လိုစားဖို့အကြံပြုချင်လဲ
အဲ့ဒီအဟာရတွေပြည့်နေတဲ့ဆန်လုံးညိုကိုဆန်ပြုတ်ပြုတ်အဲ့တော့ဆန်ပြုတ်ပြုတ်တဲ့နေရာမှာမှုရင်းနေရာကျက်သွန်ပြူလေးနဲ့ပြုတ်မယ်ဂျင်းနဲ့ပြုတ်မယ်နောက်ပြီးလို့ရှိရင်ဒီအဟာရတွေပြည့်ဝတဲ့ဓာတ်နှလုံးပင်ရဲ့အရွက်အဟာရတွေလည်းရတယ်အဲ့တော့ဓာတ်နှလုံးရွက်တဲ့အသားဓာတ်ကလည်းရမယ်ခုနကျက်သွန်ပြူလေးတွေဂျင်းလေးတွေကလည်းမှုရင်းနေတော့အဲ့တော့ဆန်ပြုတ်ကလေးကဘာ brand ညာ brand တွေအထုတ်တူဖောက်ပြီးတော့တောက်တဲ့ဆန်ပြုတ် ready made ထုတ်လည်းမဟုတ်ဘူးဒါပေမဲ့အဟာရတွေနဲ့ပြည့်နေတဲ့ဆန်ပြုတ်ကလေးတစ်ပွဲဖြစ်သွားအဲ့တော့ဒီဓာတ်နှလုံးပင်ရဲ့အရွက်ကမြမရင်ကျေးမှုမှာဓာတ်နှလုံးသီးကြတော့တစ်ထောင်ကို100 200ပေးပြီးဈေးကြီးစားတယ်ဓာတ်နှလုံးအရွက်ကြတော့အလကားပေးရအောင်ယူမဲ့လို့မရှိဘူး Eri dandelon yuage, haya damboria, adada le pare, vitamin C, so the inugama, vitamin ille pare, potassianile pare, magnesianile pare. Now Biloshin, Twitanzime, Jamae, medical benefit ille pare, Biloshin, Twileve, Twiroda, Twitara, Tangi bire, I daddy pare. So I don't see the little winning, haya le shide, the dandelon yuelu ham yugu, a child lamb, a mong needy low, a ram yu little, a kuso in capsule little my tabido.
Okay, Sema. Now you're blue pebble, low sabo, chan, tushin, and Sema. To the pinna, you might you are some new trouble, no?
When I done alone, you send you a lesser sadio, genuinely pure bido, did I a dolo dosame, a doli, do see jackly, or jetonline, a lesser sadine, a dosame, a saja in your little tabido, than your money, your mahani, a doli jajaris. Now to go ajaro, these are saja, eh, creedumia sabi, who, papa, you eat. Any side of these are in a mao, dilu san lo nulin, a blue these are low, and you might be makahin quajoro, eh, ဆန်းတဲ့လောက်ထားတဲ့ကြည်တရားတို့မယွေးတို့အဲ့လိုဆန်းလေးကိုလှော်ပြီးတော့အဲ့လိုမျိုးလောက်တာဆိုဒီလိုမျိုးလောက်ကြတဲ့နေရာမှာအဲ့ဒီခုနအဟာရတွေနဲ့ရှိနေပြီးဒါဆန်လုံးကြီးညိုကြီးကိုအမှုန်ကျိလေဆန်လုံးညိုကြီးအမှုန်လေခုနမှုန်လေလောက်ပေါ့ဒါဆိုလို့ရှိရင်စစောကပြောတယ်တရေစားစားတာမှာစာကိုအဟာရတန်ဖိုးလေခုနပြောတဲ့ကျန်းမာရေးကောင်းစေတဲ့ဘီဝါစီတွေဖိုင်ဘာစုတဲ့အမြင့်တက်တွေကြသွားမ complex တွေအကုန်လုံးလေအဲ့ဒီဖွဲတွေစကွဲတွေကနေပြီးတော့ရတယ်အဲ့တော့မစားကျင်ဘူးဆိုတဲ့ဆန်လုံးညိုလေးကိုခုနပြောတဲ့ကိုကြိုက်တဲ့တရားစာလေးတွေတမှာခုနလိုအခုမြန်မာပြည်မှာ SME လို့ခေါ်တဲ့ small and medium enterprises တွေကနေတရားစာလေးတွေမျိုးစုံထုတ်ရောင်းကြတယ်အာလမ်းတော်ခီးတော်တွေပြည်ရင်းဒီပဗလမ်းမခီးတော်ရဲ့အပြင်းပြစားဖို့
ဟုတ်ကဲ့ဆရာမအဲ့တော့ဒီအဟာရရှိနိုင်တဲ့ဖြည့်စွက်စာတွေကိုလက်လန်းမိအောင်ပေါ့နော်ဘလို့ကြံဖြစ်စင်တဲ့ဆရာမလေး
ခုနပြောတဲ့ဓာတ်လုံးမီတပင်ဆိုတာလေအင်ချန်တောင်းမှာလူတိုင်းစိုက်လို့ရတယ်အဲတမောပင်တပင်ဆိုတာလေအင်ချန်တောင်းမှာလူတိုင်းစိုက်လို့ရတယ်ဆိုအဲ့လိုနေရာလေးတွေမှာအဟာရပြည့်တဲ့ဥမာအခုမွေးတဲ့မွေးနှင်းမို့လို့ဟာမျိုးပေါ့မွေးနှင်းမို့ဒီဆယ်ပေပတ်လေမြင်းနေရာရှိရင်တော့အပင်ကိုတောင်းနဲ့ချီပြီးတော့စိုက်လို့ရတဲ့အတွက်မွေးနှင်းမို့စိုက်ပြိုးရတပိုင်းတပိုင်းစိုက်လို့ရတယ်အဲ့ဒီထွက်လာတဲ့ mushroom ကအဟာရအဖြစ်ဆိုရင်မှုစားခြင်းကြောင့်အသားဓာတ်ရမယ်ဗီတာမင် D ရမယ်ရိုးရီအကောင်ဖို့အုံနောက်ဉာဏ်ကြီးဖွံ့ဖြိုးဖို့အတွက်အခန္ဓာကိုယ်ရဲ့ immune တွေခုခံအားတွေကောင်းဖို့အတွက်ဆိုတော့ဒီဟာတွေကလက်တကမ်းမှာအကုန်ရှိပြီးသားဒါအသေးအရွက်ကိုပဲဦးစားပေးပြောတာနော်မြန်မာပြည်ရဲ့ခြေရွာမှာရောမြို့ပြမှာရောရပ်ကွက်မှာရောမြို့တော်ကြီးမှာရောလက်တကမ်းမှာအကုန်ရှိတယ်အဲ့တော့အခုဒီမှုကအစမွေးကျင်တပတ်ဆိုလို့ရှိရင်မြို့ပေါ်နေတဲ့သူတွေရေချိုးကန်ထဲမှာတော့မှာအဲ့ဒီရေချိုးကန်ထွက်လာတဲ့ရေရဲ့ပူအိုက်ဆွဆူမှုနဲ့အဲ့ဒီမှုပြိုးတုပ်ကလေးတွေအထုပ်20လောက်ထားလို့ရှိရင်ဒီပိုင်းမိသားစုတယောက်စားဖို့အတွက်အိမ်စားဖို့မှုကလုံးလုံးလောက်လောက်အိမ်မာနေစိုက်ရတာဒါစိုက်စရာမင်းမရှိဘူးဆိုရင်ပြောတာပါရေသုံးနဲ့လက်ဆေးတဲ့ဗေစင်ရဲ့အပေါ်မှာတော့အဲ့ဒါလေးတွေအကန့်လေးနဲ့တင်ထားလို့ရှိရင်တအိမ်စားဖို့အတွက်မှုကအဲ့ဒီနေရာလေးကတော့ထုတ်နိုင်တယ် family လို့ခေါ်တဲ့စိုက်ပုံစိုက်နည်းလေးတွေအလေးအကျင့်ကောင်းလေးအများကြီးတင်ပေးထားတာရှိ
ဟုတ်ကဲ့ဆရာမဒီမှုနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ကျန်ပြည့်စင်တာရှိတယ်လားဆရာမ
ညီမလူမျိုးကတော့မှုဆိုကြောက်တယ်အိမ်မှာမှုတက်မှဆိုလို့မှုဆိုရင်စိတ်တိုင်းဆိုင်ရာအရာတော်တော်လေး reluctant လက်ခံဖို့နှေးကြတယ်အဲ့တော့သူရဲ့အဟာရဓာတ်တွေဒီလိုရှိရဲဆိုတာသိရင်အဲ့ဒီမှုတွေကိုအစိုးမစားနိုင်ရင်မှုတွေကိုအချောက်ခံမယ်အမှုန်လေးတွေလုပ်ထားမယ်အဲ့ဒီမှုမှုန်လေးတွေရဲ့အရာသာဒီညီမလူမျိုးတွေတိတ်ကြိုက်တယ်ကင်းချိုမှုန်လို့ခေါ်တဲ့ MSG Monosodium Glutamate အဲ့ဒီအရာသာနဲ့အတူတူပဲအဲ့ဒီမှုမှုန်လေးတို့အရေးဖြော်ကြည့်တာပြက်တွဲတွဲလေးနဲ့အချိုမှုန်ရေဖြော်တာနဲ့အတူတူပဲအခုပြောတဲ့ခယူစီတို့ကြက်သားမှုန်တို့အရာသာမှုန်တို့အားလုံးကဓာတုကံထွက်တဲ့ရေရှည်ပစ္စည်းတွေနဲ့ထုတ်ထားတဲ့ဓာတုပစ္စည်းတွေအာရသည်ပျောပေါက်လောက်အောင်ကိုမရှိသလောက်အောင်ကိုမရှိပဲနဲ့အရာသာဝိုးပဲဦးစားပေးပြီးထုတ်ထားတဲ့ဟာဆိုဓာတွေကိုကနဆံပြုတ်ပြုတ်ရင်လည်းဓာတွေနဲ့ပဲပြုတ်မယ်ဟိဝဲစိန်ကြီးကြော်ရင်လည်းဓာတွေနဲ့ပဲအဘာလို့လို့အဲ့ဒါတွေနဲ့กินတာမရှိဘူးဆိုတော့ဒါကျမတို့ကစားတောက်နေထိုင်မှုကယောဂါတွေကိုအဆန်နေပေးပြီးတော့ဝယ်ယူနေတယ်လို့ဖြစ်နေတာအဲ့တော့စလို့ကကျမခုနမူလာပေးတာဒါတေးသေးလေးပဲရှိသေးတယ်အများကြီးအဲ့တော့လက်တကမ်းမှာရှိတဲ့ဒီအသီးအွယ်ကလေးတွေကိုလက်လက်ဆက်ဆက်စားမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
်ကိုဝင်းမဲအပတ်စဉ်တင်ပြတဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအဟာရနဲ့အစားအစာတွေအကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လိုက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပါအောင်မယ်တိုင်းရင်းသားဒေသတွေကအဖြစ်အပျက်တွေသတင်းတွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလှော်အစီအစဉ်ဖြစ်ပါတယ် Fever Wine တို့သားတွေကတင်ပြထားတာပါ
အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါနေဆက်ဒေသတန်ရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဖက်ကတ်မှာလူငယ်တွေစက်တိုက်အဖမ်းခံနေရတဲ့အပြင်လာရောက်တင်းရှောင်နေတဲ့ NLD ပါတီဝင်တယောက်လည်းအဖမ်းခံလိုက်ရပါတယ်။ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရတံဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းသားလူငယ်တွေပါဝင်ပေးဖို့ပို့အမျိုးသားတပ်မတော်ကတိုက်တွန်းလိုက်ပါတယ်။တင်းလွာရီတဲမှာတော့ဆက်အာနာသိမ်းမှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်အကြမ်းဖက်ကျူးလွန်ခံရမှုတွေကြောင့်ကလေးငယ်တွေအပါအဝင်လူအယောက်380ကျော်သေဆုံးခဲ့ရတယ်လို့ချင်းရေးအဖွဲ့ချုပ်ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင
်ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းလာရောက်တင်းရှောင်နေတဲ့ NLD ပါတီဝင်တယောက်အဖမ်းခံလိုက်ရတဲ့အပြင်မတ်လအတွင်းကဒေသခံလူငယ်တွေစက်တိုက်ဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါတယ်။ဖားပြင်ရွာမှာရောက်ရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဒေါ်မာမာအေးကိုမတ်လ6ရက်နေ့ကစစ်တပ်ကဖမ်းဆီးသွားပြီးအဲ့ဒီနေ့မှာပဲလုံခင်းကလူငယ်အယောက်30နီးပါးကိုလည်းအမည်မသိလက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။ဒါအပြင်မတ်လတရနေတုန်းကလည်းဖကန့်ရှရော်ခရွာကပြီးသူ900နီးပါးနဲ့ဖေဖော်ဝါရီလ29ရက်နေ့မှာတော့စပစ်ခူးကျေးရွာကဒေသခံ100နီးပါးကိုစစ်တပ်ကဖမ်းဆီးစစ်ဆေးပြီးတချို့ကိုတော့ငွေတောင်းပြီးပြန်လွတ်ပေးခဲ့ပေမဲ့တချို့ကိုတော့ပြန်မလွတ်ပေးသေးပါဘူး
ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်မှုနဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းရင်းသားလူငယ်တွေပါဝင်ပေးဖို့ပအုပ်အမျိုးသားတပ်မတော် PNO PNA ကမတ်လ9ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြီးတိုက်တွန်းလိုက်ပါတယ်ဒီကြီးညာချက်ထုတ်ပြန်တဲ့နေ့မှာပဲစစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဇနီးကတောင်ကြီးမြို့နယ်ကြောက်တလုံးကြီးမြို့ရှိပအုပ်အမျိုးသားအဖွဲ့ချုပ် PNO နာယကဦးအောင်ခမ်းထီနေအင်ကိုရောက်ရှိခဲ့ပါတယ်ဘာရီဆွေးနွေးခဲ့တယ်ဆိုတာတော့ PNO ဘက်ကကြီးညာထားတာမျိုးမရှိပါဘူးလက်ရှိပင်လောင်းမြို့နယ်တောင်မဲတင်းတောင်စလုံးမြောက်စလုံးနမ့်နေလုံးပြင်ပင်ပုံရွာကရွာခံ9000ကျော်ကတော့တိုက်ပွဲကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေကြရပါတယ်
။ကရင်ပြည်နယ်တန်တောင်မြို့73မိုင်ရှိရက်ွက်ထဲကလူနေအိမ်အလုံး20ကျော်စစ်ကောင်စီတပ်ကဝင်ရောက်မိရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တန်တောင်မြို့နယ်ဟာဒေါ်လာရေးပူပေါင်းတပ်ဖွဲ့ဝင်တွေဝင်ထွက်သွားလာတဲ့နေရာဖြစ်တယ်လို့ဆိုပြီးစစ်တပ်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်နေတာကြောင့်ရွာသားတွေတင်းရှောင်နေရချိန်မှာအခုလိုမျိုးနေအိမ်ကိုမိရှို့ခဲ့တဲ့အပြင်အိမ်တွင်းရှိပစ္စည်းတွေကိုလည်းမွေနောက်ဖျက်ဆီးသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။အခုမိရှို့ဖျက်ဆီးခံလိုက်ရတဲ့အိမ်တွေမှာတန်တောင်မြို့အမှတ်1နှစ်3ရက်ွက်ထဲကဖြစ်ပြီးဖေဖော်ဝါရီလ4ရက်နေ့ကနေမတ်လ6ရက်နေ့အထိစစ်တပ်ကမွေနောက်မိရှို့သွားခဲ့တာဖြစ်ပါတယ်။
နေရပြန်သွားခဲ့ကြတဲ့ရခိုင်ပြည်ကစစ်ဘေးရှောင်တွေမှာသူတို့နေထိုင်ခဲ့ကြတဲ့အိမ်တွေပျက်စီးသွားပြီဖြစ်တဲ့အတွက်အများစုဟာတဲထိုးနေကြရပြီးမိုင်းရှင်းပေးတာလည်းမရှိသေးလို့လောက်ကင်စားတော့ဖို့အခက်ကြုံနေရပါတယ်စစ်ကောင်စီကငွေနဲ့ရိတ်ခအနှဲငယ်စီပေးပြီးပုံနာကျွန်းမြို့နယ်ရေဖြူကန်စခန်းကစစ်ရှောင်900ကျော်အပါဝင်ပလဝမင်းပြားနဲ့မေပုံစတဲ့မြို့နယ်တွေကစစ်ဘေးရှောင်တွေကိုမကြာသေးခင်ကမှနေရကိုပြန်ခိုင်းခဲ့တာပါလက်ရှိနေရပြန်သွားကြတဲ့စစ်ဘေးရှောင်တွေကမိုင်းအန်ဒီရဲ့ကြောင့်တောတောင်လေးကိုမသွားရဲသေးလို့လောက်ကိုင်စားတော့ဖို့အခက်ကြုံနေကြရတယ်လို့စစ်ကောက်စီကပေးတဲ့ငွေကလည်းအိမ်ဆောက်ဖို့လုံလောက်မှုမရှိဘူးလို့မိပုံမြို့နယ်ကနေရက်ပြန်သွားတဲ့စစ်ဘေးရှောင်တယောက်ကပြောပါတယ်
ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီကကားလမ်းအဝင်ထွက်ပိတ်ထားတာကြောင့်ပြည်မဖက်ကစာမဝင်ရောက်နိုင်ပဲစစ်နှရိတ်ခါပြက်လက်ပြီးမြို့ခံပြည်သူအများစုစားဝတ်နေရေးအကျတဲနဲ့ရင်ဆိုင်နေကြရပါတယ်မတူပီမြို့နယ်ဟာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားတဲ့ဒေသလည်းဖြစ်ပြီးစစ်ကောင်စီတပ်ကပြည်မဖက်နဲ့ဆက်တွယ်တဲ့မတူပီကန့်ကောမတူပီမင်းတပ်ကားလမ်းတွေကိုလှနဲ့ချီကြအောင်ပိတ်ထားဆဲဖြစ်တာကြောင့်ကုန်တင်ကားတွေမဝင်နိုင်ပဲဖြစ်နေခဲ့တာလို့ဒေသခံတယောက်ကပြောပါလက်ရှိအနေအထားမှာမတူပီမြို့ကဆန်ဆိုင်တွေမှာလဲဆံဝယ်ယူစရာတော့မရှိတဲ့အနေအထားမျိုးဖြစ်နေပြီးဒေသတွင်းထွက်တဲ့တောင်ရံစပါးတွေကအဓိကအားထားနေရတယ်လို့ဆိုပါတယ်ဒီကိစ္စကိုပြည်နယ်ဝန်ကြီးချုပ်ထံဖုံးဆက်တင်ပြထားပေမဲ့တစုံတရာဖြေရှင်းပေးခြင်းမျိုးမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်
မွန်ပြည်နယ်အတွင်းရှိကြီးလက်ကမူလာရန်ကျောင်းတွေမှာစာတင်ချိန်အတွင်း မွန်စာပေတင်ကြားရေးရှိပြီးအစီအစဉ်တရက်ကိုစတင်အကောင့်ထဲဖော်ဖို့စစ်ကောင်စီကသဘောတူခဲ့တယ်လို့မလ3ရက်နေ့ကမွန်ပြည်သက်ပါတီတွဲဖက်အတွင်းမှနိုင်ဝင်းလှကပြောပါတယ်လက်ရှိမှာတော့စာတင်ချိန်ပြင်ပမှာအပူပါတာရဲ့အနေနဲ့ပဲမွန်စာပေတင်ကြားခွင့်ရှိနေပြီမဲ့စာတင်ချိန်အတွင်းတင်ကြားခွင့်ပြုဖို့မုရုံမြို့နယ်ညောင်ကုန်းတိုက်နယ်ဝစ်တဲရွာမွန်အမျိုးသားမူလရန်ကျောင်းဆောင်တဲ့ရေဆက်ချပွဲအခမ်းအနားမှာသဘောတူခဲ့ကြတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကနေပြီးတော့မှစစ်တပ်နဲ့မွန်ပြည်သက်ပါတီတို့ဆွေးနွေးပြီးသဘောတူခဲ့တဲ့အချက်တွေကိုအခြေခံပြီးလာမယ့်စာတင်နှစ်မှာမုရုံတံဖြူစရက်နဲ့ချောင်းဆုံမြို့နယ်အတွင်းကအစိုးရကျောင်းတွေမှာမွန်စာပေတင်ကြားရေးရှိပြီးအစီအစဉ်ကိုစတင်ဖို့သဘောတူခဲ့ကြတာလို့ဆိုပါတယ
်အခုတော့သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်အာဏာသိမ်းမှုနှစ်နှစ်တာကာလအတွင်းချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်ခံရမှုနဲ့အကြမ်းဖက်ကျူးလွန်ခံရမှုတို့ကြောင့်ကလေးငယ်တွေနဲ့ဓမ္မအမှုတော်ဆောင်တွေအပါအဝင်ချင်းလူမျိုးအယောက်380ကျော်တည်ဆုံးခဲ့ရတယ်လို့ Institute of Chin Affairs ချင်းရေးရာအဖွဲ့ချုပ်ကထုတ်ပြန်ပါတယ်ကိုရောဘက်ကစူးစီးထားပါတယ်ရှင
်2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလအထိနှစ်နှစ်တာကာလအတွင်းစစ်ကောင်စီကချင်းလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ရာဇဝတ်မှုအမျိုးမျိုးကိုကျူးလွန်ခဲ့တာကြောင့်ချင်းလူမျိုး383ယောက်အသက်ဆုံးရှုံးခဲ့ရတယ်လို့ချင်းရေးရဖွဲ့ချုပ်ကလက်ထောက်ဝန်ကြားရင်းမှုစလိုင်းဗန်ဆွေးဆန်းကယခုလိုပြောဆိုပါတယ
်တချို့လူတွေကြတော့ဒီမိုင်းချောင်းတည်ဆုံးတဲ့လူတွေလည်းရှိတယ်တချို့ကကြတော့မရင်းချင်းပေတပြက်ခံရတဲ့လူတွေလည်းရှိတယ်လို့ပဲလူသားတိုင်းကဖြစ်အုံပြုတ်တဲ့ဟာတွေရောပြေလို့ရှိရင်လေချောင်းတိုက်ခိုက်မှုလေချောင်းပုံကျဲမှုကြောင့်ကျဆုံးသွားတဲ့လူတွေရောချုပ်လူတွေကြတော့အကျဉ်းထောင်ထဲမှာကိုတမင်ရွေချစ်ရှိရှိနဲ့အထောင်ကိုဆုံးရစီမှုနဲ့တပြက်လိုက်တာတွေရောပေါ့နော
်မလနှရနေ့ကထုတ်ပြန်တဲ့ချင်းရည်ရဖွဲ့ချုပ်ရဲ့အစီရင်ခံစာထဲမှာစစ်တပ်ကမတရားတပ်ဖြတ်ခဲ့သူချင်းလူမျိုးတည်ဆုံးမှုမှာ2021ခုနှစ်အတွင်း164ဦး2022ခုနှစ်အတွင်း195ဦးနဲ့2023ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ24ဦးစုစုပေါင်း383ဦးရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီထဲမှာချင်းတော်လိုင်းတပ်ဖွဲ့ဝင်230ကျော်နဲ့အရက်သားပြည်သူ120ကျော်ပါဝင်ပြီးအဲ့ဒီထဲမှာအသက်18နှစ်အောက်ကလေးတငယ်24ဦး6လနဲ့9လသားအရွယ်နှုစုကလေးငယ်2ဦးလည်းပါဝင်တဲ့အပြင်ဓမ္မအမှုတော်ဆောင်ဆရာတော်4ပါးလည်းပါဝင်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာချင်းအမျိုးသမီး၄ဦးကိုလည်းအောက်စုဖွဲ့မရင်ကျင့်ခဲ့တဲ့အပြင်အဲ့ဒီထဲကအသက်15နှစ်အရွယ်အမျိုးသမီး2ဦးဟာလည်းတပ်ဖြတ်ခံခဲ့ရပါတယ်ပြည်နယ်အတွင်းကဘာသာရေးအဆောက်အအုံ60ထက်မနည်းကိုလည်းမီးရှို့ဖျက်ဆီးခဲ့ကြတယ်လို့ချင်းရည်ရဖွဲ့ချုပ်ကပြောပါတယ
်ဒီ380ကျော်ပြည်ဆိုတာကကျွန်တော်ဒီလူကြီးချင်းငါးသိန်းလောက်ပဲရှိတဲ့ကျွန်တော်ချင်းလူမျိုးတော်တော်ရာခိုင်နှုန်းအနေနဲ့တော့မယ်ဆိုရင်တော်တော်များတဲ့ချိန်မှာပါပဲပြီးအဲတည်တဲ့ထဲဒီမှာတချို့ဟာတွေကြောင့်မရင်းချင်းပြတည်တဲ့လူတွေလည်းရှိတဲ့ခါကြတော့ပြီးရင်လူသားတိုက်ကလုတ်ပြီးတော့ပြမလွတ်ပဲနဲ့တတဲ့ဟာတွေလည်းရှိတဲ့ခါကြတာဒီလူမျိုးတုံးတပြတ်တပြတ်မှုလို့လည်းကျတော့ပြောလို့ရတယ်ပေါ့နော်
အခုလက်ရှိမှာစစ်ကောင်စီရဲ့နှီးမျိုးစုံနဲ့နှိပ်စက်တပ်ဖြတ်မှုတွေကြောင့်ဘေးကင်းလုံခြုံတဲ့နေရာဒေသကိုစစ်ဘေးတိမ်းရှောင်နေကြရတဲ့ပြည်တွင်းစစ်ဘေးရှောင်ချင်းလူမျိုး9000နီးပါးရှိတဲ့အပြင်မီဇိုရမ်မဏိပူနယူးဒီလီနဲ့အခြားအိန္ဒိယနိုင်ငံတွေကပြည်နယ်တွေမှာရောက်ရှိခိုးလုံနေကြပါတယ်။ဒါ့အပြင်လူနေအိမ်နဲ့ဘာသာရေးအဆောက်အအုံဖျက်ဆီးခံရမှုကလည်း4300ကျော်ရှိတယ်လို့ချင်းရင်းရဖွဲ့ချုပ်ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
မွန်ပြည်နယ်ရေးမျိုးနယ်ထဲမှာတော့စစ်အုပ်ချုပ်ရေးမာရှလောအမိန့်အပြင်ညမထွက်ရအမိန့်ကိုပါထုတ်ပြန်ခံထားတဲ့အတွက်ဒေသခံတွေအဖို့အခက်အခဲတွေဖြစ်နေကြပါတယ်။ဖမ်းဆီးခံရတာတွေလည်းဇက်တိုက်ဖြစ်နေတယ်လို့ဆိုပါတယ်။မိရင်ကြီးကတင်ဆက်ထားပါတယ်
။ရေးမျိုးကန်ပြည်သူတွေအတွက်စစ်တပ်ကထုတ်ပြန်ထားတဲ့စစ်အုပ်ချုပ်ရေးနယ်ညမထွက်ရမိန့်တွေကြောင့်ဖေဖော်ဝါရီလ2ရက်နေ့နောက်ပိုင်းကနေစပြီးဖမ်းဆီးခံရသူတွေရှိနေတာကြောင့်ဒေသခံတွေအတွက်ထိခိုက်နေနေတယ်လို့မြို့ကန်တယောက်ကပြောပါတယ်
။ဘာဖြစ်လို့ကိစ္စနဲ့အသားဟာတွေပါအများကြီးထိခိုက်ရောလေ။ယောက်ျားလေးနှစ်ယောက်မစည်းရဆိုတဲ့အမိတ်လေးထုတ်ကြတယ်။နောက်ပြီးတရာကြီးတို့ချောင်းတောင်တရာတို့အဲသူတို့စစ်စီးကိန်းရှိတဲ့နေရာတွေမှာဆင်းပြီးတော့တွန်းရမယ်လမ်းဆင်းလျှောက်ရမယ်ဆိုတဲ့စီကန်းတွေလည်းရှိတယ်။အဲစီကန်းတွေဖောက်လို့ပြစ်ခတ်ကြည့်တဲ့ကောင်လည်းရှိ၊တိုင်ရဲခါလည်းကြည့်တဲ့ကောင်လည်းရှိပေါ့
။ရေးမျိုးနယ်အတွင်းဖေဖော်ဝါရီလတည်းမနေ့စောစောချန်နေရပါချစ်နေတဲ့မော့ကနေကြီးရွာသားတယောက်ကိုစစ်တပ်ကပြစ်တက်ခဲ့တယ်လို့ဖမ်းဆီးခံရတဲ့ရွာသားလေးဦးအနက်ထဲကနှစ်ဦးကိုပဲပြန်လှုပ်ပေးခဲ့ပါတယ်။ဒါအပြင်အမျိုးသားနှစ်ယောက်ဆိုင်ကယ်တစီးတဲ့အသူစီးလိုက်ရင်လည်းဆိုင်ကယ်သိမ်းတာလူကိုဖမ်းပြီးပစ်ဆံနဲ့ပြန်ရွေးခိုင်းတာ
လမ်းပေါ်မှာလူနဲ့ဖုံးနေစစ်စေးတာမျိုးတွေအပြင်ပိုက်ဆံတောင်းတာတွေလည်းရှိပါတယ
်။မနေ့6နာရီမထိုးခဲ့ဒီရောင်းမဲ့လူတွေအမနေ့7မိနစ်လူလောက်အစိုးရလည်းပဲပြီးဟာထိပြန်တဲ့ဟာလည်းရှိပညာပေးပုံစံပေးခံထိတဲ့ဟာတွေလည်းရှိကံတသိန်းရိုက်ခံထိတဲ့သူတွေလည်းရှိမျိုးစုံပေါ့
အခုဆိုရင်ညနေ6နာရီထိုးတာနဲ့တပြိုင်တည်းအင်ကိုပြန်ရတာမျိုးဖြစ်နေတယ်လို့မိကေတီကမောမသာနဲ့ခုလိုပြောပါတယ်
6နာရီထိုးတာနဲ့လမ်းပေါ်မှာလူတွေကကိုယ့်အိမ်ကိုတခါတည်းအပြေးပြန်ကြရတာ哦မော်လမြိုင်မှာအနေကြတဲ့ကျမအဖိုးတော်သတိမထားမိလို့ရုတ်တရက်ကြောင်သွားတယ်လေလမ်းမပေါ်မှာတယောက်တလေတောင်မှမကြံတော့ဘူးတခါမှမကြုံဘူးတော့အရန်အော်မိတာပေါ့
ဖေဖော်ဝါရီလ6ရက်နေ့ကစပြီးစစ်ကောင်စီကရေးမြို့နယ်တဲ့ညနေ6နာရီကနေမနေ့6နာရီထိပုံမှန်144ညမထွက်ရအမိတ်ထုတ်ပြန်လာပြီးဒုတ်တားလက်နဲ့မကန်ရလူ9ယောက်ထက်ပိုမစုရစီတန်းလှဲ့လေတာစုယုံဟောပြောတာတွေမလောက်ကြဖို့နဲ့မလိုက်နိုင်ရင်ထိရောက်စွာရေးယူသွားမယ်လို့ဆိုထားပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ဖက်ကမြို့နယ်ထဲလာရောက်တင်းရှောင်နေတဲ့ NLD ပါတီဝင်တယောက်အပြင်လူငယ်တွေဆက်တိုက်အဖမ်းခံနေရပါတယ်ရှမ်းကယားနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့နဲ့နယ်စပ်လုံခြုံရေးအတွက်ဒေသတွင်းကတိုင်းနာလူငယ်တွေပါဝင်ပေးဖို့ပအူးအမျိုးသားတပ်မတော် PNOPNA ကတိုက်တွန်းလိုက်ပါတယ်
တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။ Fever Wine တို့သားတွေကတင်ပြထားတာပါ။ VOA ရဲ့တောက်ကြနေမနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်လို့ရဆိုရင် website စာမျက်နှာမှာကြည့်ရှုနာတော်တာဆင်နိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပါမှာကြည့်ရှုနာတော်တာဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
။မြန်မာနိုင်ငံဟာကမ္ဘာတစ်လွှားလွတ်လပ်မှုသတ်မှတ်ချက်အမှတ်100မှာကိုးမှတ်ပဲရှိတဲ့လွတ်လပ်မှုမရှိတဲ့နိုင်ငံဖြစ်တယ်လို့ American ချေဆက် Freedom House လူ့ခွင့်ရေးအဖွဲ့ကြီးရဲ့2023အတွက်ထုတ်ပြန်တဲ့ကမ္ဘာတစ်လွှားလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ Democracy အသင်ကူးပြောင်းခါစာမြန်မာနိုင်ငံမှာ2021 February ကစစ်တပ်အာဏာသိမ်းခဲ့ပြီးအတိုက်ခံတွေကိုဖမ်းဆီးတဲ့အပြင်သတင်းသမားတွေတက်ကြလှုပ်ရှားသူတွေပါဝင်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖမ်းဆီးတာအခုထိဆက်လှုပ်ဆောင်နေပဲလို့စီရင်ခံစာကပြောပါတယ်။ Internet လွတ်လပ်ခွင့်ကိုကျင့်တဲ့အမှတ်100မှာ12မှတ်သာရှိပြီးလွတ်လပ်ခွင့်မရှိတဲ့ဆင်းမှာထည့်သွင်းထားတာပါ။မြန်မာနိုင်ငံ Internet လွတ်လပ်ခွင့်ကမနစ်ကလည်းအမှတ် 18 မှတ်နဲ့လွတ်လပ်ခွင့်မရှိဘူးလို့သတ်မှတ်တာခံထားရပါတယ်။ Russia တပ်တွေကယူကရိန်းနိုင်ငံတစ်လွှားကိုကျယ်စပြင်းနေကမဇိုင်းတုံးကြီးတွေနဲ့ဒရဆက်ပစ်ခတ်ခဲ့တဲ့အတွက်တေဆုံးရသူ6ဦးတည်းမနည်းရှိတယ်လို့တိမ့်နဲ့ချီးတဲ့ဒေသခံတွေလည်းမိပြပြီးအပူဓာတ်မရပဲအေးလွန်ခဲ့တဲ့ဒဏ်ကိုခံနေကြပါတယ်။ယူကရိန်းကျူးကျော်စစ်အတွက်တုံ့ပြန်ဒဏ်ခတ်တဲ့အနေနဲ့ရုရှားစွန့်အင်ကုမ္ပဏီတစ်ခုကနေပိုင်ဆိုင်တဲ့ဒေါ်လာ25သန်းနဲ့ Boeing Sam-3 လေယာဉ်တစ်စီးကိုတင်ဆက်ဖို့အတွက်နယူးယောက်ကဖက်ဒရယ်တရားရုံးတစ်ခုကနေခွင့်ပြုချက်ချပေးလိုက်ပါတယ်။ Israel ကိုတောက်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကကျတပရီနေ့မှာအစ္စရေးကာကွယ်ရေးဝန်ကြီး Off Glack နဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပရမှာဒေတာရင်းပြဿနာတွေနဲ့အတူအီရန်ပြဿနာကိုစိုးရိမ်စိတ်ပူတယ်လို့ပြောကြားခဲ့ပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့အတန်လွင်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Bob Plus နဲ့Zubel Etayet တို့ဖြစ်ပါတယ်။ကျွန်တော် VO ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောရရှင်မြန်မာပြည်သူအပေါင်းလဲဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကအစီအစဉ်မူဇော်မိုးကျော်ဖြစ်ပါတယ်။
This program has come to you from the Voice of America, Washington.